ပဋိသသမုပ္ပါဒရားတော်များမဟောကြားကြမိမနာကြားကြမိမာတရားပိုင်ခြင်းဖြစ်တော်မူသောမြတ်စွာဘုရားသခင်ကရောမြတ်ကြီးအားနမောတ္တသုံးခြင်းရုပ်ဆိုရေပူဇော်ကြတော်ကြပါကုန်သို့နမောတ္တဘဂဝတော်ရဟတော်တမ္မာသမ္ဗုဒ္ဓတ္တနမောတ္တဘဂဝတော်ရဟတော်သမ္မာသမ္ဗုဒ္ဓတ္တနမောတ္တဘဂဝတော်အရဟတော်သမ္မာသမ္ဗုဒ္ဓတ္တမူလနေပြအစာရိတ်တော်လင်္ကာများကိုရွတ်ဆိုပြီးတော့လည်းပဲဆရာတော်ဘုရားကြီးရဲ့ဉာဏ်တော်ကိုပူဇော်ကြရအောင်မူလနေပြအသစ္စာတည်းဆိုသေကိုအစွာအင်္ဂါ12ပါးဘုရားကိုမြတ်နေဘုမအစတရားမူလာဘုသောဝါနေကာလသုံးဖြာ620ဤရှိသွဲကိုအလွယ်ကျမဲ့အသိပြာသည်သန္တရာမလူကြောင့်ဒီအဝိဇ္ဇာနေသဒ္ဓါယေခံဥပါရကံကြောင့်ယုံတတ်ပေါ်အပင်မာမျိုးမျိုးမသိအမြင်မဲ့ပြန်ဆက်ဆက်သည်ဟံကံကြောင့်တယောင်နာယောကြောင့်ကံအထာမဖြစ်ပြန်သည်အလျောင်းဓမ္မလူကြာစသည်များကအကြောင်းရင်းကြောင့်လူနဲ့များစွာသတ္တဝါတို့ကြာရမှုမဟုတ်ယံပြည့်စုံပြောပဋိစ္စသမုပ္ပါဒရားဟောကြားလာခဲ့တာကနေ့တော့ဆောင်းနေဖြစ်ပါတယ်ဒါဒီပရိသတ်သမုပ္ပါဒရားမှာအကြောင်းကျိုးဆက်သွယ်ပုံလေးတွေလည်းပဲဘုန်းကြီးတို့ရှင်းသွယ်ရှိသည့်အားလျော်စွာအကြောင်းကျိုးဆက်သွယ်ပုံရှင်းမျိုးကိုလည်းဟောပြီးရေးခဲ့ပြီးဖြစ်ပါတယ်ဒီတော့ဒီပရိသတ်သမုပ္ပါဒရားဆိုတာဘယ်လိုကနေခြေခံပြီးတော့ဒီအကြောင်းကျိုးလေးတွေဖြစ်ပေါ်လာသလဲဆိုရင်သန္တရာရဲ့အစအဝိဇ္ဇာနဲ့တဏှာကသန္တရာရဲ့အစအဝိဇ္ဇာနဲ့တဏှာကအဝိဇ္ဇာတဏှာတရားနှစ်ပါးကနေပြီးတော့ပရိစ္ဆသမုပ္ပါယေလို့စတင်ဖြစ်ပေါ်လာတာပါနော်ဒါကြောင့်မလို့ဒီအဝိဇ္ဇာဒီတဏှာတရားနှစ်ပါးကိုစေတရာရှင်ကမ္မပန္နိဒမဂ္ဂဆရာတော်ဘုရားကြီးကသန္တရာဆက်လေခြင်းရဲ့အကြောင်းတရားအဖြစ်နဲ့လယ်ပင်ကြီးမှာလယ်ပင်ကြီးလယ်ဖို့ရန်အတွက်အဓိကဆောင်ရွက်ပေးတဲ့ပစ္စည်းသည်ဝင်ရိုးနဲ့ပောင်းဖြစ်ပါလေလယ်ပင်ကြီးဘလို့ပင်ချထားပြီမဲ့လို့လည်းပဲအဲ့ဒီဝင်ရိုးနဲ့ပောင်းနဲ့ဆက်သွယ်မှုမရှိဘူးဆိုရင်အဲ့ဒီလဲပင်ကြီးဟာလမ်းမပေါ်မှာလဲပတ်ပြီးတော့မနေနိုင်ပါဘူးမှန်ပါပါဘုရားလဲပတ်ပြီးတော့နေနိုင်တာဟာဝင်ရုံးပောင်ရှိလို့လဲပင်ကြီးလဲနိုင်တာပါမှန်ပါပါဘုရားအဲ့ဒီလိုပဲသာသနာဆယ်ရဟအဆက်မပြတ်လဲနေတာဟာလဲပဲဝင်ရုံးပောင်နဲ့တူတဲ့အဝိဇ္ဇာနဲ့တဏှာအဲ့ဒီတရားနှစ်ပါးရှိလို့လဲနေတယ်လို့မှန်ပါပါဘုရားဒီလိုမှတ်ရမှာဖြစ်ပါတယ်မှန်ပါပါဘုရားအဝိဇ္ဇာတဏှာတရားနှစ်ပါးကိုဝင်ရောပရောင်းနဲ့တူတဲ့အဝိဇ္ဇာတဏှာတရားနှစ်ပါးကိုစဝိုင်းထဲမှာဘယ်နေရာမှာထားကြလဲလို့ဆိုတော့စဝိုင်းရဲ့အလယ်ဘဝချက်မှာထည့်တာမှန်ပါပါဘုရားစဝိုင်းရဲ့အလယ်ဘဝချက်မှာအဝိဇ္ဇာတရားနဲ့တဏှာကိုရအရိတရားနှစ်ပါးသည်တန်ត្រာကျင်လည်ဖို့ရန်အတွက်အဓိကဆောင်ရွက်ပေးနေတဲ့တရားနှစ်ပါးပဲဖြစ်ပါတယ်မှန်ပါပါ အဲ့ဒီခုလိုသံဃာကြီးကိုလက်ပတ်အောင်အဝိဇ္ဇာတဏတရားနှစ်ပါးကဆောင်ရွက်ပေးတဲ့နေရာမှာလေပင်ကြီးကိုလက်ပတ်နေအောင်ဝင်ရောပရောင်းကဆောင်ရွက်ပေးတာနဲ့တူတယ်ဆိုတော့သံဃာလက်ပတ်နေတာလည်းတခြားနဲ့တူရမှာလားလေပင်ကြီးနဲ့တူရမှာလားလေပင်ကြီးနဲ့တူရမယ်လေပင်ကြီးကိုလေပင်ကြီးရဲ့လေဘူအချက်မှရှိတဲ့ပရောင်းနဲ့ဝင်ရိုးကြီးနဲ့တွဲပြီးတော့လမ်းမပေါ်မှာထားပြီးတော့ရှေ့ကဆွဲသွားမယ်ဆိုရင်အဲ့ဒီလက်ပင်ကြီးဟာအဆုံးမရှိတော့ခင်ကြီးတို့လက်ပတ်ပြီးတော့သွားနေရတယ်လို့ပဲမှန်ပါဗျာအဝိဇ္ဇာတရားနဲ့တဏှာတရားနှစ်ပါးပေါင်းပြီးတော့လက်ပတ်ပေးလိုက်မယ်ဆိုရင်တန်ត្រာကြီးဟာလည်းပဲအဆုံးမရှိတော့တန်ត្រာကြီးမဖြစ်ဘူးလားဖြစ်ဖြစ်ပါပါဗျာအဆုံးမရှိတော့တန်ត្រာကြီးဖြစ်နေပါလေဒါကြောင့်မလို့ဆောင်းမရှိသောတန်ត្រာကြီးသည်လဲပင်ကြီးနဲ့တူတယ်လို့ဒီလိုမှတ်လိုက်ပါမှန်ပါပါဘုရားအရိတော်လဲပင်ကြီးမှာသူရဲ့ပစ္စည်းတွေအနေနဲ့ဘာတွေပါဝင်တယ်လဲဆိုရင်အလဲကောင်းကဗြောင်းစရာရှိတယ်ဗြောင်းကနေပြီးတော့မှဒေါက်ကလေးတွေထောက်ထောက်ပြီးတော့အပြင်ဘက်မှာအကော့တန်ဘက်ခွေကြီးနဲ့ထိမ့်ပြီးတော့ထားရတာပေါ့နော်မှန်ပါပါအလဲကောင်ကပဒေါင်အပြင်ဘက်ကကိုတံဘက်ခွေအဲ့ဒီလက်ကိုဆက်သွယ်ပေးထားတာကဒေါင်အခုဒီနေရာမှာလည်းပဲမောကုတ်ဆရာတော်ဘုရားကြီးကအဲ့ဒီလှဲပင်ကြီးရဲ့တရုပ်ကိုပြသည့်အနေဖြင့်ပဒေါင်နဲ့တူတဲ့အတွင်းဆဝိုင်းတစ်ခုကိုလည်းပဲရည်ဆွဲပေးထားပါဗျာမှန်ပါပါအတွင်းဆဝိုင်းကဘာနဲ့တူတော့မှန်ပါပါပဒေါင်နဲ့တူပါလေနော်အပြေဆဝိုင်းကြီးကတခြားနဲ့တူမလားအကုတ်တံဘတ်ခွင်နဲ့တူမလားအကုတ်တံဘတ်ခွင်နဲ့တူမယ်ပရောင်းနဲ့အကုတ်တံဘတ်ခွင်ကိုလှမ်းပြီးတော့ထောက်ပေးထားတာကဟောဒီမှာအပြာစင်းကြီးဘယ်နှချောင်းတော့အဲ့ဒီ၄ချောင်းကတော့ထောက်တယ်လို့ဒီလိုမှတ်လိုက်ပါအဲ့ဒီတော့တကယ်လှမ်းပင်ကြီးမှာတော့ထောက်တယ်မျိုးမျိုး၈ထောက်၉ထောက်၁၀ထောက်စတဲ့စနစ်စသည်ဖြင့်ရှိပေမဲ့လို့လည်းပဲဒီနေရာမှာတော့ဘယ်နှတော့တွေ့တော့ဒီနေရာမှာတော့၄တောက်ရှိတယ်လို့မှတ်လိုက်ပါနော်အဲ့ဒီတော့ဟောဒီဆဝိုင်းကြီးဒီဘာရဲ့ပုံစံလဲပြီးတော့လဲပင်ကြီးရဲ့ပုံစံဘာရဲ့ပုံစံတော့လဲပင်ကြီးရဲ့ပုံစံမဖြစ်ဘူးလားဖြစ်သွားလားလဲပင်ကြီးရဲ့ပုံစံဖြစ်သွားတယ်အဲ့ဒီလဲပင်ကြီးမှာသူ့ကြည်တက်တက်နေလို့လမ်းမပေါ်မှာတိတိတတ်နဲ့လက်ပတ်နိုင်တဲ့အနေထားမရှိပါဘူး။မှန်ပါပါဗျာ။အဲဒီတော့လမ်းမပေါ်မှာတိတိတတ်တဲ့လက်ပတ်နိုင်အောင်ဘာလုပ်ပေးရလဲဆိုတော့ဝင်ယောကဝင်ပြီးတော့စုပ်ပေးရ။မှန်ပါပါဗျာ။အဲဒီဝင်ယောကတော့ဟောဒီမှာမြားကြီးနဲ့ပြထားတာပေါ့နော်။မှန်ပါပါဗျာ။အထက်အောင်မြားကြီး။မှန်ပါပါဗျာ။အမှန်ကတော့အဲဒီမြားကြီးကဟောဒီနေရာမှာအလဲကောင်မှာဟိုဘက်ဒီဘက်ထောက်ချင်းခတ်ပြီးတော့ရှင်းနေရမယ့်သဘောပေါ့။ဒါပေမဲ့ရေးလို့လွယ်အောင်အထက်နဲ့အောင်ပြတာနော်အဲ့ဒါကဝင်ရိုးသဘောလို့မှတ်လိုက်ပါတော်မီတန္တရာဆက်ကြည့်လည်နေတဲ့နေရာမှာလည်းပဲလဲပင်ကြီးနဲ့တူတဲ့တန္တရာဆက်ကြည့်လည်နေအောင်ဘလို့ကပြုတ်လို့ပေးတယ်လဲမေးတော့အဝိဇ္ဇာနဲ့တဏ္ဍာရနှစ်ပါးကပြုတ်လို့ပေးပါတယ်အဲ့ဒါကြောင့်အဝိဇ္ဇာတဏ္ဍာရနှစ်ပါးဒီဟောဒီမှာပရောင်းနဲ့တူတယ်လို့မှတ်လိုက်ပါမှန်ပါပါနော်အဝိဇ္ဇာတဏတရားနှစ်ပါးဒီဘယ်လိုနဲ့တူတော့အဲဒီပရောင်းကြီးမှာဝင်ရောကြီးကမြေရဆိုးရဲ့တန်လန်းဖြစ်နေတယ်လို့ပါပဲမှန်ပါပါအဝိဇ္ဇာတဏတရားနှစ်ပါးပါလဲပဲအာသဝတရားနဲ့မဆက်သွယ်ဘူးလားဆက်သွယ်နေတယ်အာသဝသမှုတရားအဝိဇ္ဇာသမှုတရားအာသဝသမှုတရားအာသဝဒီဟုသောအကြောင်းတရားကြောင့်အဝိဇ္ဇာသမှုတရားအဝိဇ္ဇာဆိုတဲ့တရားတွေဖြစ်ပေါ်လာပါတယ်တဲ့အဲဒီတော့ဝိဇ္ဇာတရားဖြစ်ပေါ်လာတာဒီအာသဝတရားကြောင့်ဖြစ်ပေါ်လာတာအာသဝတရားကြောင့်အဝိဇ္ဇာတရားဖြစ်ပေါ်တဲ့အဝိဇ္ဇာဖြစ်တော့တဏှာဖြစ်တယ်အဲဒီတော့ဝိဇ္ဇာတဏှာတရားနှစ်ပါးဒီအာသဝတရားကြောင့်ဖြစ်တဲ့တရားသောတာရပန်ဟောဒီမှာပရောင်းနဲ့ဝင်ရောဆိုတာကသူတို့ကနေရာတစ်ခုမှာအမြဲတမ်းပုတ်ကပ်ပြီးတော့နေရတယ်လို့
အရိယဝိဇ္ဇာနဲ့တဏှာတရားနှစ်ပါးဟာလဲအာသောတရားနဲ့ပုက္ကပ်ပြီးတော့မနေရဘူးလားနေရလားအဲဒီတော့ပုက္ကပ်ပြီးတော့နေလိုက်တဲ့အခါကျတော့အာသောတရားဆိုတာကလည်းပဲနာမည်သာသိကြပြောတာပြောထားတာတကယ်တမ်းကျတော့အာသောတရား၄ပါးကိုတရားကိုကောက်လိုက်မယ်ဆိုရင်အဝိဇ္ဇာနဲ့တဏှာဒီတရားပဲလာရတာပဲအဲဒီတော့အာသောတရားကဘယ်နှပါးရှိတော့၄ပါးရှိတယ်ဘာသဘာ၄ပါးလေကာမတဝါဘဝတဝါဒိဋ္ဌာတဝါအဝိဇ္ဇာတဝါဒီလိုရှိတာပေါ့နော်အရိယာသောတရားကဆက်ဆက်ပြီးတော့ဝိဇ္ဇာတဏှာဖြစ်အောင်တဲ့ဘယ်လိုလုပ်ပေးသလဲဆိုတော့ကာမတဝါဆိုတာကတဏှာဘဝတဝါဆိုတာလည်းတဏှာဟုတ်တယ်မလားဒိဋ္ဌာတဝါဆိုတာကဒိဋ္ဌိအဝိဇ္ဇာတဝါဆိုတာကအဝိဇ္ဇာပြန်ပြောမယ်ကာမတဝါကဘယ်လိုပါလေတဏှာဘဝတဝါကဘယ်လိုတော့တဏှာဒိဋ္ဌာတဝါကဘယ်လိုတော့ဒိဋ္ဌာပါဘုရားအဝိဇ္ဇာတဝါကဘယ်လိုတော့ဒိဋ္ဌာပါဘုရားတရားကို၄မျိုးရှိတယ်မှန်ပါပါဘုရားအဲ့ဒီ၄မျိုးကိုအချင်းချုပ်လိုက်တော့ကာမတဝါနဲ့ဘဝတဝါကတဏှာဒိဋ္ဌာတဝါကဒိဋ္ဌိအဲ့ဒီဒိဋ္ဌိတရားသည်ဒိဋ္ဌိမကင်းသေးတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမဒိဋ္ဌိသည်တဏှာနဲ့အမြဲတမ်းရှင်နေတာဖြစ်တဲ့အတွက်နော်အဲ့ဒီဒိဋ္ဌိကိုလည်းတဏှာထဲမှာပေါင်းထည့်လိုက်ပါမှန်ပါပါတဏှာဖြစ်ရင်ဒိဋ္ဌိလည်းဖြစ်နေပါမှန်ပါပါဒိဋ္ဌိမကင်းသေးတဲ့ပုဂ္ဂိုလ်ရဲ့တဏှာမှာနော်မှန်ပါပါအဲ့ဒါကြောင့်မလို့တဏှာလို့ပြောရင်ဒိဋ္ဌိလည်းပါသွားပြီလို့မှတ်လိုက်မှန်ပါပါနောက်တစ်ခုကအဝိဇ္ဇာဆိုတော့အာသောတရား၄ပါးသိပင်လျင်အဝိဇ္ဇာနဲ့တဏှာမဖြစ်ဘူးလားဖြစ်နေလားမှန်ပါပါဖြစ်နေတယ်အရိတရားနှစ်ပါးရှိတဲ့အတွက်သံဃာကြီးတွေမလဲဘူးလားလဲနေအဝိဇ္ဇာတရားကအကျိုးဆောင်လိုက်တော့အဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယခန္ဓာဘယ်နှပါးတော့ဟုတ်ပါဟောပြီဒါရကတဏှာတရားကနေပြီးတော့အရင်တည်လိုက်တော့လည်းပဲတဏှာပစ္စယဥပါဒါနံဥပါရဏပစ္စယဘောကမ္မဘောပစ္စယခန္ဓာဘယ်နှပါးတော့ဟောဒီလိုဆိုတော့ဝိဇ္ဇာကလည်းခန္ဓာ၅ပါးဖြစ်အောင်လုပ်ပေးတယ်တဏ္ဍတရားကလည်းခန္ဓာ၅ပါးဖြစ်အောင်လုပ်ပေးတယ်အဝိဇ္ဇာတဏ္ဍတရား၅ပါးပေါင်းပြီးတော့ခန္ဓာအင်ကြီးကိုအကျဉ်းချင်းဖတ်မှန်တည်ဆောက်နေတယ်ဆိုတော့တန်ត្រာမကျင်လည်ဘူးလားကျင်လည်လားဒါကဓမ္မသဘောတရားနဲ့ကျင်လည်ဘူးစပန်းကြီးနေနဲ့ကျင်မယ်ဆိုလို့ရှိရင်နံပါတ်၁မှာဝိဇ္ဇာနဲ့သင်္ခါရဟုတ်တယ်မလားနဗ္ဗနှစ်ခွရောက်တဲ့အခါကျတော့ဝိဇ္ဇာသင်္ခါရတိဟုသောအကြောင်းတရားကြောင့်ဝိညာဏယောသလရဏဖသဝေရဏတိဟုသောကျိုးတရားပေါ်လာပါれနဗ္ဗနှစ်ခွရောက်လာပြီနော်အရိကနေပြီးတော့နဗ္ဗသုံးခွတဏှာရိဥပါရဏိကာမဘဝရိပြန်လဲပြီးတော့ဟောဒီခန္ဓာ၅ပါးအပေါ်မှာမပေါက်ဖွားဘူးလားပေါက်ဖွားလားခန္ဓာ၅ပါးအပေါ်မှာအဲ့ဒီခန္ဓာ၅ပါးကိုပုဂ္ဂိုလ်တရား၅တရားယောက်ျားမိမ့်မှထင်တာကဒိဋ္ဌိပုဂ္ဂိုလ်တရား၅တရားယောက်ျားမိမ့်မှထင်ပြီးတော့ခင်တာကတဏှာဆွဲလန်းတာကဥပါဒံပုဂ္ဂိုလ်တရား၅တရားယောက်ျားမိမ့်မှအတွက်ပြုလို့ဆောင်ရွက်နေရတာကကာမဘဝဟုတ်တယ်မလားအဲ့ဒီတော့နံပါတ်၃ကမရဖို့လားရသွားလားရသွားပါတယ်နံပါတ်၃ကရသွားလိုက်တဲ့အခါကျတော့ကာမဘဝပြစ်စရာဇာတိခန္ဓာတွေပြန်မရဖို့လားရအဲ့ဒီခန္ဓာတွေပြန်ရတော့ဩနာသေးဆိုတဲ့သရမရဏနဲ့မတွေ့ရဘူးလားတွေ့ရပါဘူး။ဩနာသေးဆိုတဲ့သရမရဏနဲ့တွေ့လိုက်ရပြီ။ဟုတ်တယ်မလား?အဲ့ဒီလိုဩနာသေးဆိုတဲ့သရမရဏနဲ့တွေ့လိုက်တဲ့အခါကျတော့ဩချင်းနာချင်းသိချင်းတရားနဲ့တွေ့ပြီဆိုရင်မိမိတို့ရဲ့တဏ္ဍာမအာသောတရားမကင်းသေးတဲ့ပုဂ္ဂိုလ်များဖြစ်မယ်ဆိုရင်သောကပရိဒိဝဒုက္ခဒေါမနတဥပါယတာဆိုတဲ့ပူလောင်မှုတွေမရှိဘူးလားရှိပါဘူး။ဟာမကင်းလို့ပါလေ။အာသောတရားမကင်းလို့ဒိဋ္ဌိဆိုတဲ့ဒိဋ္ဌာတဝအာသောတရားမကင်းဘူးဆိုရင်ဩငါတော့တရားတော့မယ်။ငါဆိုတဲ့အဆွဲမရှိဘူးလားရှိဒိဋ္ဌိဆိုတဲ့အာသောတရားမကင်းသေးဘူးဆိုရင်ဩသားတွေနဲ့ခွဲရတော့မယ်။သမီးတွေနဲ့ခွဲရတော့မယ်ဟုတ်တယ်မလားသာသမီဆိုတဲ့ဆွဲတွေမရှိဘူးလားရှိလားသာနဲ့ခွဲရမယ်သမီနဲ့ခွဲရမယ်ငါတော့တရားမယ်ဆိုတော့ဒိဋ္ဌာတဝါရှိနေတဲ့ပုဂ္ဂိုလ်ဘယ်နည်းနဲ့မှစိတ်ချမ်းသာမှုမဖြစ်နိုင်ပါဘူး so ye moody, busu moody, no joya moody, my people are in. Tane Koyama sore, the mini Koyama sore, Mimi Kanaji, Solo Yama sore, Adodia Kelola, Magelola, Kama the what, data the what, no? Naraga Kama the what, so Ayongava, Kama Gondiari, Bama, Madaya, Bula, Daya. Dalo Tino, Dalso Vida Kinabo. The Milo Tino, the Miso Vida Makimula Kena. Aria Ken Lady, Shinilo Leve, Beginiana, Yesane Kama, Wamia Wanda Pinidala, one Nep Busu Mufinidala. Daya Dama, Nita de the Walk, Kinda Mina de the Walk, Golola, Magolola. Kakama, the Wabe Mula. Naraga Mimi Yatara Boagale, Sonya Lamido. Masonyanaga Bawadawa Masonyana Badawado Ada Bawadawa Gracia Kajara Mimi Kanago Masonyamu Masonyan Ala Boga really was out at the Yari Malabulala Wana Busemu Lady Machibula Chip Tabawadawa, no? Ganada Gajara Waza, the Wazraga Kanago Kanama Diela. The Ganada Yodian and the Yapi, the Yadara Yodian and the Yapi Yadara. Yabilo not a dipia Maborago, Dina Lukorabe Mola. Arago, Mimiga, Waza, the Wari, Sinir, Kajara, Yonago, Mamia Namu, Kanago, Matin Namu, Pipia, go the bomb about Nine Kajaro, Wana Busu Mulit, Mipula Pila, the Chajala, Waza, the Wazilola. I did all the Yalima, Sini, Meso, Indiana, Yes, I do there, Kama, Say Chana, Mala, Say Tia Mala. ခေါင်းတော်ကရမရိစိတ်ဆင်းရဲ့နေတဲ့အဖြစ်ကိုထောက်ဆတော့အပြင်အာသောတရားမရှိဘူးပြောမှလားရှိတယ်ပြောအာသောတရားရှိနေပြီဆိုရင်အာသောဝတမှုတရားအဝိဇ္ဇာတမှုတရားအဝိဇ္ဇာတရားတွေအတိတ်ပြန်ပြီးတော့မဖြစ်ဘူးလားဖြစ်လားတရားကြောင့်ဖြစ်တာလားအာသောတရားကြောင့်ဖြစ်တာလားအာသောဝတမှုတရားအာသောတရားဒီဟုသောအကြောင်းတရားကြောင့်အဝိဇ္ဇာတမှုတရား အဝိဇ္ဇာဖြစ်နေတယ်ဆိုတော့အဝိဇ္ဇာဖြစ်လာပြန်တော့အဝိဇ္ဇာဖြစ်เสียဘာဖြစ်မှာတော့သိခါရဖြစ်เสียခန္ဓာပြန်ပါတော့သံသရာပြန်ပြီးတော့မကျင်လည်ဘူးလားကျင်လည်လားဒါနံပါတ်၄ခွက်ကနေနံပါတ်၁ခွက်ရောက်သွားတဲ့လို့တော့ဒီလိုတော့မမှတ်နဲ့ပေါ့နော်ဘဝအနေနဲ့ဓမ္မအနေနဲ့နော်ဓမ္မအနေနဲ့နောက်ဆုံးနံပါတ်၄ခွက်ကနေပြီးတော့နောက်ထပ် ဘဝတခုအတိတ်ပြန်ရခြင်းသံသရာတပတ်အတိတ်ပြန်စခြင်းကိုဆိုလိုတယ်လို့ဒီတော့မှတ်လိုက်ပါမှန်ပါပါဟုတ်တယ်မလားအဲ့ဒီတော့မိမိတို့ရဲ့သံသရာမှာသံသရာတပတ်ပြီးတပတ်တပတ်ပြီးတပတ်မပြတ်တတ်ခြင်းနဲ့နေခြင်းသည်တခြားကြောင့်ကျင်လည်တာလားအာသောတရားရှိလို့လားမှန်ပါပါအာသောတရားတွေမကင်းကြလို့မှန်ပါပါအဲ့ဒီတော့အာသောတရားတွေမကင်းကြလို့သံသရာကျင်လည်ရတယ် အဲ့ဒီတော့အာသောတရားလေးမကင်းကြလို့တဏှာကျင်လည်နေကြတာပါအဲ့ဒီတော့အာသောတရားလေးပါးထဲမှာနော်အခုနောက်တော့ကပြောခဲ့ပါတယ်တင်ရကိုကောင်းလက်တဲ့အခါကျတော့အဝိဇ္ဇာနဲ့တဏှာအချင်းချင်းအားဖြင့်တရားနှစ်ပါးမတွေ့ဘူးလားတွေ့လားတွေ့ပါပါဘုရားဗတရားနဲ့ဗတရားတော့မတွေ့ပါဘူးအဲ့ဒီအဝိဇ္ဇာနဲ့တဏှာတရားနှစ်ပါးကိုဘာနဲ့ဥပမာပေးထားတော့ဗတောင်းနဲ့ဥပမာပေးတာ ဘာလို့ဥပမာပေးထားတယ်မလားအရင်အဝိဇ္ဇာတရားနဲ့တဏှာတရားနှစ်ပါးတည်တဲ့နော်နာမည်သာအကွဲကြီးအကွဲမဲတခြားတရားလို့ပြောခဲ့တာလားအာသောတရားလို့ပြောခဲ့တာလားဒါလည်းမမင်းနဲ့ပေါ့နော်ဟောပြီအာသောတရားတည်တဲ့ဥပမာအဖြစ်ဘာနဲ့တူတယ်လဲဆိုတော့ဝင်ရိုးနဲ့တူပါတယ်အာသောတရားကဘာနဲ့တူ အဝိဇ္ဇာတဏ္ဍာကဘာနဲ့တူပါပါဘုရားဗราဟောင်းနေဝင်ရုံးနဲ့ကင်းလို့ရရလားရပါဘုရားဝင်ရုံးနဲ့ကင်းရင်လက်ပတ်ပေးနိုင်တဲ့တတ္တိရှိပါဘုရားဝင်ရုံးနဲ့ဗราဟောင်းတွဲထားမှလက်ပတ်ပေးနိုင်တဲ့တတ္တိရှိတာမှန်ပါဗျာဒါကြောင့်ဗราဟောင်းနေဝင်ရုံးနဲ့မကင်းတယ်လို့ဝင်ရုံးတည်လဲဗราဟောင်းနဲ့မကင်းဘူးအဲ့ဒီလိုပဲအာသောတရားဆိုတာလဲအဝိဇ္ဇာတဏ္ဍာအဝိဇ္ဇာတဏ္ဍာဆ ဆိုတာလေအာသောတရားပြည်တော်ကြီးကမပန္တိတာဘုဂောဆရာတော်ဖျားကြီးက อาตอวินโยชูเรเตียรอมาอวิสสาตนะเตียนะบ้าโกวินโยบราวซุบิรอดิโลป้องบิรอฮ้อท่าเรปอเนาะอวิสสาตนะเตียนะบ้าโกบลุป้องฮ้อท่ารออวินโยบราวซุบิรอดิโลป้องฮ้อท่าเรมะล่ะป้องฮ้อท่ารอพ่อจิโรกะบลุอยู่ซ่ายะตะเลโลซุรออาตอเตียโซเรนามะเนยุมเมซุยินวินโย อวิสสาตนะဆိုတဲ့နာမည်နဲ့ပြောမယ်ဆိုရင်ဗราวဒါပဲမဟုတ်လားအမှန်ကတော့တူတူပါပဲအာဝင်ရောတိဗราวနဲ့မကင်းတယ်လို့ဗราวတိလည်းဝင်ရောနဲ့ကင်းလို့ရရလားမရပါဘူးခဏတူတူပါပဲအာတော်တရား၄ပါးတရားကိုခေါ်လိုက်တော့အဝိစ္စာနဲ့တဏအဝိစ္စာတဏနဲ့နှစ်ပါးကိုနာမည်ပေးလိုက်တော့အာတော်တရား၄ပါးဒါပြောချင်တာနော်အမှန်ပါပဲတောင်းမီဝင်ရောဗราวနဲ့တွဲမိသွားပြီအာတော်တရား၄ပါးဆိုတာဝိစ္စာတဏမှတ်သိသွားပြ မြားရဲ့တဏ္ဍမဘဝသံသရာဆက်ဆက်တဘဝပြီးတဘဝတဘဝပြီးတဘဝကျင့်လေရပါတယ်ဆိုတော့ကျင့်လေဘုံကျင့်လေနည်းလေးတွေလည်းပဲသိထားဖို့မလိုဘူးလားလို့လားမှန်ပါဗျာကောင်းပြီအဲ့ဒီလိုသိထားဖို့လိုတယ်ဆိုတော့မိမိတို့ရဲ့တဏ္ဍမနော်အာသောတရားရှိပြီဆိုတော့အချင်းချင်းအပြင်အဝိဇ္ဇာနဲ့တဏှာရှိပြီပေါ့မှန်ပါဗျ
ာ
တဏှာရှိပြီဆိုရင်ဒိဋ္ဌိကောမရှိဘူးလားရှိမှာလားမှန်ပါဗျ
ာ
သူကလည်းဒိဋ္ဌာသဘောဆိုတော့သူကလည်းပါလာရတာပေါ့လေမှန်ပါဗျ
ာ
အဲ့ဒီတော့မိမိတို့ရဲ့တဏ္ဍာမှာဝိဇ္ဇာသဘောဆိုတော့ဝိဇ္ဇာတရားရှိနေတဲ့အခါကျတော့ရထားတာကတခြားလားခန္ဓာ၅ပါးလားမှန်ပါဗျာခန္ဓာ၅ပါးရထားပြီမဲ့လို့ခန္ဓာ၅ပါးမှန်အဝိဇ္ဇာတရားရှိတာတော့ခန္ဓာ၅ပါးမှသိသလားမသိဘူးလားမှန
်ပါဗျ
ာဘယ်လိုရှိနေလို့တော့အဝိဇ္ဇာတရားရှိနေရင်ခန္ဓာ၅ပါးကိုခန္ဓာ၅ပါးမှသဘောမပေါက်နိုင်ဘူ
း
မှန်ပါဗျာဟုတ်တယ်မလားမှန်ပ
ါဗျ
ာအဲ့ဒါခန္ဓာ၅ပါးမှသဘောမပေါက်နိုင်တဲ့အခါကျတော့မျက်စိနဲ့အစင်းနဲ့တိုက်လို့မျက်စိကလေးတွေပေါ်လာပြီမဲ့လို့လည်းပဲဘုရားတရားဓမ္မတွေကမျက်စိလို့ထင်တာလားငါလို့ထင်တာလားမှန
်ပါဗျာ
နာနဲ့တန်နဲ့တည်းလို့ကြားစက်ကလေးတွေပေါ်ပြီမဲ့လို့လည်းပဲကြားစက်လို့ထင်တာလားငါလို့ထင်တာလ
ား
ငါသရာတခြားလားဒိဋ္ဌိလား ဟောဒီလိုသရာဝိဇ္ဇာတဘာကြီးတော့ဒိဋ္ဌာတဘာလည်းပါလာတယ
်
ဒိဋ္ဌိမกินသေးဘူးဆိုရင်ပေါ့လीနော
်
အဲ့ဒီဒိဋ္ဌိတရားကလေးကဖြစ်လာတဲ့အခါကျတော့ငါလို့ထင်တယ်သူလို့ထင်တယ်ပုဂ္ဂိုလ်သားတော်လို့ထင်တယ်ယောက်ျားမိန်းမလို့ထင်တယ်အဲ့ဒီလိုထင်တဲ့အခါကျတော့အတ္တိထင်ကလေးတွေနဲ့ပါရတတ်မဲ့နှိမ့်သက်တဲ့သဘောခင်းတဲ့မိနဲ့သဘောတွေ့ကြတဲ့သဘောမြန်နိုးတဲ့သဘောလေးတွေမဖြစ်ဘူးလားဖြစ်လာလားအဲ့ဒီသဘောတရားဒီတခြားလားတဏှာလ
ား
မိမိမြင်လိုက်ရတဲ့အခြင်းအပေါ်မှာသာယာရင်ကာမတဏှာမိမိကြားလိုက်ရတဲ့အတန်ပေါ်မှာသာယာရင်ကာမတဏှာမိမိနားလိုက်ရတဲ့နံကလေးပေါ်မှာသာယာရင်လည်းကာမတဏှာဟောမိမိစားလိုက်ရတဲ့ရတာကလေးပေါ်မှာသာယာရင်လည်းကာမတဏှာဟောမိမိထိလိုက်တွေးလို့ထိလိုက်တွေးလိုက်ရတဲ့အာယုံကလေးပေါ်မှာတာယာမိရင်လည်းပဲကာမတဏ္ဏဒီလိုမလားအာသောအနေနဲ့ပြောတော့ကာမတဝပေါ့လေအဲဒီတော့ကာမတဝဆိုတာတခြားပေါ်မှာတာယာရလားအာယုံ၅ပါးပေါ်မှာတာယာရလားအဲဒီအာယုံ၅ပါးပေါ်မှာတဏ္ဏနဲ့တာယာနေသည့်အတွက်ဒီအာယုံ၅ပါးသည်တဏ္ဏပွားကြောင်ပစ္စည်းကလေးတွေမဖြစ်ဘူးလားဖြစ်နေလားအာယုံ၅ပါးရလို့ရှိလာပြီဆိုရင်သူ့ကိုမြင်တိုင်းမြင်တိုင်းသူကိုကြားတိုင်းကြားတယ်သူကိုအာယုံပြူတိုင်းပြူတိုင်းအာတော်တရားမကင်းသေးတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍမကာမတဝါလေးတွေမပွားဘူးလားပွားနေလားကာမတဏ္ဍာဆိုတဲ့ကိလေသာလေးတွေမပွားဘူးလားပွားနေလားတဏ္ဍာရဲ့ပွားကြောင်ကာမရဲ့ပွားကြောင်ဟုတ်တယ်မလားအစိတဏ္ဍာရတာဒုတိယဇာတ်တဲ့ဒီအာယုံ၅ပါးဒီဘလို့ရဲ့ပွားကြောင်တော့တဏ္ဍာရဲ့ပွားကြောင်ကာမရဲ့ပွားကြောင်ဟုတ်တယ်မလားအဲ့ဒီတဏ္ဍာသရာကကာမပွားတယ်သရာကဂုဏပွားတယ်သရာဗာလိလိုပါတော့ဂုဏတဏ္ဍာသရာကကာတဏ္ဍာသရာကကာမပွားတယ်သရာကဂုဏနှစ်ခုပေါင်းလိုက်တော့ကာမဂုဏဘာလဲလို့ကာမဂုဏပါဘုရားဘယ်လိုလဲမေးတော့အစင်အသံအနံအရာသာသွေးထိစေရာကြံသွေးစရာဆိုတာလည်းဒါတွေပဲမှန်ပါဗျာခေါင်းတော်ဓမ္မတွေကြံသွေးစရာဆိုတာတခြားလို့မမှန်နဲ့เนาะမှန်ပါဗျာအစင်းနဲ့ပတ်သက်လို့တွေးတယ်အနတ်နဲ့ပတ်သက်လို့တွေးတယ်เนาะအတန်နဲ့ပတ်သက်လို့တွေးတယ်အရာသာနဲ့ပတ်သက်လို့တွေးတယ်အထီးတွင်းနဲ့ပတ်သက်လို့တွေးတယ်ဒါတွေပဲတွေးနေတာပဲမဟုတ်လားမှန
်ပါ
ဗျာကြံသွေးစရာကြံသွေးစရာဆိုတာတခြားတွေးနေတာလားဒီငါးမျိုးတွေးနေတာလားမှန်ပါဗျာ ဒီ၅မျိုးတွင်းနေတာဆိုတော့ဒီနေရာမှာဒီ၅မျိုးပဲပြောလိုက်ရင်ပြန်တွေးကြလဲပြီးသွားပြီလို့မှတ်လိုက်ပေါ့ကာမီပြန်ပြော၅ပါးရှိတယ်ဘယ်လိုတွေတော့အသိအနံအနံအရသာသွေးတိစေယဟုတ်တယ်မလားအဲ့ဒီ၅မျိုးဒီသူတို့ကအာယုံပြူတိုင်းပြူတိုင်းကာမတဏမကင်းတဲ့ပုဂ္ဂိုလ်ရဲ့တန်တမာစန္ဒလေးတွေမဖြစ်ဘူးလားဖြစ်နေလားတာယာမူလေးတွေမဖြစ်ဘူးလားဖြစ်နေလားဧတနာတိတခြားလားကာမလားသူတို့ကမြင်တိုင်းမြင်တိုင်းကြားတိုင်းကြားတိုင်းထက်ကထက်ကဖြစ်နေတော့မပွားဘူးလားပွားနေပွားတာကဂုဏတဏကကာမတကူပေါင်းလိုက်တော့ကာမဂုဏကာမဂုဏဆိုတာကာမဂုဏပေါ့ငါးပါးအာယုံကာမဂုဏမဟုတ်လားငါးပါးအာယုံကာမဂုဏငါးပါးအာယုံကာမဂုဏ ਨੇ ပြောပြောနေကြတယ်မဟုတ်လားငါးပါးအာယုံဆိုတာကဘယ်လိုတွေတော့မြေအသင်အတန်အနံအရသာသေးရစရာဒီလိုမလားမှန်ပါပါသူတို့ကဘာပြီးတော့ကာမဂုဏ်လို့ခေါ်လဲလို့မေးလို့ရှိရင်ကာမတဏ္ဏဆိုတဲ့ကိလေသာတရားကလေးတွေပွားအောင်သူတို့ကဖန်တီးပေးတတ်တယ်တဲ့ဟုတ်တယ်မလားပွားအောင်ဖန်တီးမပေးတတ်ဘူးလားပေးတတ်လားသူတို့ကမြင်နေရရင်တစ်ခါမြင်ရင်ကိလေသာတစ်ခါဖြစ်တာပဲနှစ်ခါမြင်တစ်ခါဖြစ်တာပဲမြင်တိုင်းမြင်တိုင်းကိလေသာတွေဖြစ်နေတာပဲမှန်ပါပါအတန်လေးကြားတိုင်းကြားတိုင်းကြားတိုင်းကာမတဏ္ဏလေးတွေမဖြစ်ဘူးလားဖြစ်နေလားတဏ္ဍာလေးတွေမပွားဘူးလားပွားနေဒါကြောင့်မလို့အရင်၅ပါးကိုဘယ်လိုခေါ်မလဲကာမဂုဏ်၅ပါးအာယုံကာမဂုဏ်တရားဒီလိုမလားအရင်က၅ပါးအာယုံကာမဂုဏ်တရားကလေးတွေနဲ့တွေ့တိုင်းတွေ့တိုင်းနော်အသင်းတဏ္ဍာရလာတွေ့ရစရာကလေးတွေနဲ့တွေ့တိုင်းတွေ့တိုင်းမိမိတို့ရဲ့တဏ္ဍာမှာတဏ္ဍာတရားကလေးတွေမဖြစ်ဘူးလားဖြစ်လားတဏ္ဍာတရားဖြစ်ခြင်းရဲ့တန်းလုံးစားလေးတွေပြန်ရှာကြည့်စမ်းပါဦးတဏ္ဍာကဖြစ်ခြင်းလို့ဖြစ်ရတာလားပောက်ကတ္တဝါဆိုတဲ့အမြင်နဲ့ဖြစ်တာလားယောက်ောယောမန္နာတိနာငုဏမန္နာတိတဏမဖြစ်ဘူးဟုတ်တယ်မလားအသင်းဒီယောက်အတန်ဒီယောက်ဒါကယောက်ဒါကဖြစ်ပြီးပြတ်တဲ့ဖြစ်ပြက်မဟုတ်လို့ဗာသစ္စာယောက်နာဖြစ်ပြက်ဒုက္ခသစ္စာလို့သိနေရင်ဘယ်တော့မှတဏမဖြစ်ဘူးအခုတဏဖြစ်နေတာယောက်နာဖြစ်ပြက်ဒုက္ခသစ္စာလို့သိလို့လားမသိလို့လားမသိတာကအဝိဇ္ဇာဟုတ်တယ်မလားယောနာဖြစ်ပြဒုက္ခသစ္စာလို့မသိတော့ဘလို့သိနေတော့ပုဂ္ဂိုလ်လို့သိနေတယ်တတ္တဝါလို့သိနေတယ်ငါလို့သိနေတယ်သူလို့သိနေတယ်ယောက်ျားမိန်းမလို့သိနေတယ်ဟုတ်တယ်မလားအရိယသေတိတရားသေးလားဒိဋ္ဌိသေးလားဒိဋ္ဌိသေးပါဗျာဒီတော့ဒါဒီအဝိဇ္ဇာဒိဋ္ဌိတဏှာဆိုတဲ့ ਨੇ ပယ်တယ်မှာပဲဖြစ်နေတာပဲဒါကဓမ္မတွေစဉ်းစားကြည့်နော်အသင်းတွေကလေးတစ်ခုခုမြင်လိုက်တိုင်းမြင်လိုက်တိုင်းအဝိဇ္ဇာရဲ့ဒိဋ္ဌိရဲ့တဏှာရဲ့ဒီသုံးမျိုးပဲပွားနေတာပဲအတန်ကလေးတစ်ခုကြားတိုင်းကြားတိုင်းအဝိဇ္ဇာရဲ့ဒိဋ္ဌိရဲ့တဏှာရဲ့ဒါပဲမဟုတ်လားအဝိဇ္ဇာကဘာအာတဝါအဝိဇ္ဇာတဝါဒိဋ္ဌိကဘာအာတဝါဒိဋ္ဌာတဝါဟောတဏှာကဘာအာတဝါကာမတဝါနဲ့ဘဝတဝါဒီလိုမဟုတ်လားအာယုန်နေနဲ့ပြောတော့ကာမတဝါကိုရထားတဲ့ဘဝကလေးနေနဲ့ပြောတော့ဘဝတဝါဒီနေပဲတော့ပဲလည်နေတာပဲမဟုတ်လားအဝိဇ္ဇာတွေဖြစ်တော့ဒိဋ္ဌိတွေဖြစ်ဒိဋ္ဌိတွေဖြစ်တော့တဏှာတွေဖြစ်အော်ကိုရထားတဲ့ဘဝကလေးချမ်းချမ်းသာသာကြမ်းကြမ်းမမနဲ့တင်းတော့တင်းတဲ့နဲ့ဒီသားနဲ့ဒီသမီးနဲ့ဒီပစ္စည်းနဲ့ဖန်ကိုကြလို့ဆိုတော့တခြားလားတဏှာလေးတွေဖြစ်နေတာလားဒီသားနဲ့ဒီသမီးနဲ့ဆိုတာတခြားလားဒိဋ္ဌာတဝလားပျော်လို့ပါလို့ဆိုတာတခြားလားကာမတဝလားဘောဝကလေးအနေကောင်းလိုက်တာကတခြားလားဘဝတဝလားယောနာကောယောနာမသိလို့လားမသိလို့လားမသိတာကဘာအတဝဒီလိုကတော့ဒီနေ့ဒီနေ့ဖုံးတဲ့ဒကာရမတွေအာတောတရား၄ပါးဆိုတဲ့တန်ត្រာတည်းမှာပဲမကျင်လည်ဘူးလားကျင်လည်နေလားအေးအာတောတရား၄ပါးဆိုတဲ့တန်ត្រာတည်းမှာပဲကျင်လည်နေရတာပဲဟုတ်တယ်မလားအဲ့ဒီတော့ကျင်လည်နေတဲ့အခါကျတော့ကဲဒီဘဝကနေပြီးတော့ဝိညာဉ်ချုပ်လို့ဘဝကလေးဆုံးရတော့မယ်ဒီသားနဲ့ဒီသမီးနဲ့ခွဲရတော့မယ်ဒီခန္ဓာကိုယ်ကြီးနဲ့ခွဲရတော့မယ်ဆိုတော့မခွဲခင်တောင်းကလည်းပဲနော်ဒီခန္ဓာကိုယ်ကြီးနဲ့ခွဲရမှကြောက်တဲ့သဘောတွေမပေါ်ဘူးလားပေါ့လားမခွဲခင်တောင်းကလည်းဒီသားနဲ့ဒီသမီးနဲ့ခွဲရမှကြောက်တဲ့သဘောတွေမပေါ်ဘူးလားပေါ့လားခွဲရမှသိကြပြီမဖြစ်မနေခွဲရတော့မယ်လို့စိတ်တော်လုံးချပြီးပြီဆိုတဲ့အခါကျတော့လည်းပဲနောက်ထပ်ဒီခန္ဓာမျိုးပြန်ရခြင်းတဲ့သဘောတွေမပေါ်ဘူးလားပေါ်လား နောက်ထပ်ဒီလိုသားကောင်းသမီးကောင်းနေနဲ့ကြံတွေးခြင်းတဲ့သဘောတွေမပေါ်ဘူးလားပေါ်လားဒီလိုဇနီးကောင်းနေဒီလိုခင်မုံကောင်းနေကြံတွေးခြင်းတဲ့သဘောတွေမပေါ်ဘူးလားပေါ်လားပစ္စောပန်ဘဝပေါ်ပါလဲပဲအာသောတရားနဲ့အုပ်ဆိုးလိုက်တာပဲပစ္စောပန်ဘဝဆုံးလို့ရတော့မယ်လို့မလွဲမသွေသိတဲ့အခါကျတော့လည်းပဲအနာဂတ်မှာလှမ်းပြီးတော့အာသောတရားနဲ့ခြေကုပ်မယူဘူးလားယူလားအာသောတရားနဲ့ခြေကောက်ယူတယ်လို့သာတာမင်ညပြောလိုက်တာပ
ါ
ဟုတ်တယ်မလားဒါပေမဲ့ဘုန်းတော်ဒကာရမတွေကတကယ်တမ်းကြတော့เนาะအာသောတရားကနောက်ကနေပြီးတော့ခိုင်းယုံတာခိုင်းလိုက်တာတကယ်ခြေကောက်ယူလိုက်တဲ့အခါကျတော့သေသေးချာချာစဉ်းစားကြည့်လေတခြားနဲ့ခြေကောက်ယူမလားကုသိုလ်လေးတွေနဲ့ခြေကောက်ယူမလားဒါပေမဲ့လည်းမင်းတဲ့အခါကျတော့ကောင်းတာလို့ကောင်းကျိုးရမယ်မကောင်းတာလို့မကောင်းကျိုးရမယ်ဆိုတော့ကမ္မလက္ခဏာသမာဓိဉာဏ်ကဘုန်းတော်တရားဓမ္မတွေကရှိပြီးသားမဟုတ်လားမှန
်ပါပါ
နောက်ထပ်ကောင်းတဲ့မွန်တဲ့ဘဝကလေးရကျင်တယ်ဆိုတော့ကောင်းတဲ့အလုံးမှမလောက်ရင်ကောင်းတဲ့မွန်တဲ့ဘဝရောက်ပါမလားမှန်ပါပါအ
ဲ
ဒီတော့အာသောတရားကနှမ်းလိုချင်လိုက်တာမှန
်ပါပါ
ဟုတ်တယ်မလားမှန
်ပါပါ
အာသောတရားကနှမ်းပြီးတော့မတောင်းတလိုက်ဘူးလားတောင်းတလိုက်လားမှန
်ပါပါ
အဝိဇ္ဇာကလည်းနှမ်းလိုချင်လိုက်တယ်တဏှာကလည်းနှမ်းလိုချင်လိုက်တယ်ဒိဋ္ဌိကလည်းနှမ်းလိုချင်လိုက်တယ
်
ဒီလိုမလားမှန
်ပါ
လို့ချင်းမိမဲလို့သူတို့ကအရင်ကောင်းတဲ့မွန်တဲ့ဘဝရောက်အောင်တော့သူတို့ပို့မပေးတတ်ဘူ
း
မှန်ပါအဲ့လိုပို့မပေးတတ်တဲ့အခါကျတော့ပို့ပေးတတ်တဲ့အငှားရင်သူတို့ကရှားတာပေါ့မှန်ပါဟုတ်တယ်မလား တကယ်ကဘလူကသွားကျင်တာတော့အာသောတရားကသွားကျင်နောက်ဘဝမှာလူချမ်းသာတရားသာကောင်းတဲ့မွန်တဲ့ဘဝရောက်အောင်သွားကျင်ပါတယ်ဆိုတာဘလူကသွားကျင်တာတော့အာသောတရားကသွားကျင်တာတော့မှန်ပါဟုတ်တယ်မလားအဝိဇ္ဇာတဝါကလည်းသွားခြင်းနဲ့ကာမတဝါဘဝတဝါကလည်းသွားခြင်းနဲ့ဒိဋ္ဌာတဝါကလည်းသွားခြင်းနဲ့ဒီလိုမလား အေးနောက်ဘဝမှာအာယုံ၅ပါးကာမဂုဏ်တရားနဲ့တွေ့ခြင်းနဲ့တော့တဏှာအဲဘောင်းကြီးတို့ကာမတဝါပဲမဟုတ်လ
ား
ကောင်းတဲ့မွန်တဲ့ဘဝရောက်ခြင်းနဲ့တော့ဘဝတဝါမဟုတ်လ
ား
ဒီသားကောင်းသမီးကောင်းနဲ့တွေ့ခြင်းနဲ့တော့တခြားလားဒိဋ္ဌာတဝါလ
ား
ဒိဋ္ဌာတဝါဒီလိုမလ
ား
အဲ့ဒီနေရာမှာရောသဘောနံသဘောကိုမသိတာတခြားလားဝိဇ္ဇာတဝါလ
ား
ရလဘောနန္ဒဘောဖြစ်ပြက်ဖြစ်ပြက်ပါသစ္စာတော့ဖြစ်ပြက်ဒုက္ခသစ္စာပါပဲလို့မသိတာကလည်းတခြားလားဝိဇ္ဇာတဝါလားအေးဒုက္ခသစ္စာကိုမသိတဲ့အခါကျတော့သာကောင်းသမီးကောင်းနဲ့တွေ့ခြင်းနဲ့နေကောင်းသာကောင်းဇနီးကောင်းနဲ့တွေ့ခြင်းနဲ့ဘဝကောင်းရခြင်းနဲ့ခြံသာကောင်းတွေ့ခြင်းနဲ့ဟုတ်တယ်မလားအဲ့ဒါလို့တွေ့ခြင်းတာတခြားလားအာသောတရားကတွေ့ခြင်းတာလားအခါဒုက္ခဘဝကောင်းကောင်းရအောင်သူဘာမှမလုပ်ပေးတတ်ဘူးလိုချင်တာပဲရှိတာဟုတ်တယ်မလားသာကောင်းသမီးကောင်းရခြင်းနဲ့လင်ကောင်းသားကောင်းရခြင်းနဲ့ခင်မကောင်းရခြင်းနဲ့ဇနီးကောင်းရခြင်းနဲ့ဘဝကောင်းကောင်းရခြင်းနဲ့ရခြင်းတာပဲရှိတာကောင်းတဲ့ဘဝရအောင်ဘာလို့မှသူတို့မသိဘူ
း
သူတို့ကောင်းရင်ရအောင်လုပ်ပေးတယ်လားမလုပ်ပေးတတ်တဲ့အခါတော့လုပ်ပေးတတ်တဲ့လူကိုငှားခေါ်ရတယ်အဲ့ဒီလုပ်ပေးတတ်တာကဘယ်လိုကလုပ်ပေးတယ်လဲဆိုတော့ကုသိုလ်တရားလေးကလုပ်ပေးတတ်တယ်ဟုတ်တယ်မလားဘယ်လိုကလုပ်ပေးတတ်တော့ကိုယ်တော်တရားကလေးကလုပ်ပေးတတ်တယ်ဒါနာကုသိုလ်လေးပြုလိုက်တဲ့အခါကျတော့လူချမ်းသာနတ်ချမ်းသာလေးရအောင်ဒါနာကုသိုလ်လေးကလုံးမပေးတတ်ဘူးလားလုပ်ပေးတတ်လားအေးသားနဲ့သမီးနဲ့ဆွေနဲ့မျိုးနဲ့မိသားစုနဲ့ပတ်သက်ဝန်းဝန်းဥမကွက်ပတ်မပြတ်နေနိုင်အောင်သီလကုသိုလ်လေးကလုံးမပေးတတ်ဘူးလားလုပ်ပေးတတ်လားကျန်းကျန်းမာမာနဲ့ချမ်းချမ်းသားသားနဲ့ပျော်ပျော်ရွှင်ရွှင်နဲ့နေလို့ရအောင်ဒီသီလကုသိုလ်လေးကလုံးမပေးတတ်ဘူးလားလုပ်ပေးတတ်လားအဲ့တော့ပြည်စုံဇာယရဏာတွေချမ်းသာအောင်ဒါနာကုသိုလ်ကလုပ်ပေးရတယ်။သားနဲ့သမီးနဲ့မိသားစုနဲ့တတ်တတ်ဝန်းဝန်းကျန်းကျန်းမမနဲ့နေနိုင်အောင်သီလကုသိုလ်လေးကလုပ်ပေးရတယ်။ဟုတ်တယ်မလား
။
အဲ့ဒီလိုလုပ်ပေးရတဲ့အခါကျတော့အာသောတရားဆိုတဲ့နော်။အခုနအာသောတရားကိုအဝိဇ္ဇာနဲ့တဏ္ဍာ။အဝိဇ္ဇာတဏ္ဍာအပြင်ဒိဋ္ဌိဒီလိုမလ
ား
။အကျယ်ပြောရင်အဝိဇ္ဇာတဏ္ဍာဒိဋ္ဌိအချင်းချောလိုက်ရင်အဝိဇ္ဇာနဲ့တဏ္ဍာ။ဟုတ်တယ်မလား
။
အဲ့ဒီတရားတွေကဘလို့သွားခေါ်လာရတယ်လဲမေးတော့ဒါနာကုသိုလ်လေးသွားခေါ်လာရတယ
်။
သီလကုသိုလ်လေးသွားခေါ်လာရတယ
်။
ကျွန်တော်တို့ရဲ့ကိုယ်စားလူချမ်းသာနဲ့ချမ်းသာရအောင်လုပ်ပေးပါ။ဟုတ်တယ်မလား
။
ကြောက်တော့လိုချင်တဲ့လူချမ်းသာနဲ့ချမ်းသာရအောင်လုပ်ပေးပါဘလို့ကုညီတောင်းတော့ဒါနာကုသိုလ်လေးတွေကုညီတောင်းတယ်။သီလကုသိုလ်လေးတွေကုညီတောင်းတယ်။အကုညီတောင်းတော့ဒါနာကုသိုလ်လေးတွေမလုပ်ပေးရဘူးလားလုပ်ပေးရလား။သီလကုသိုလ်လေးတွေမလုပ်ပေးရဘူးလားလုပ်ပေးရလား
။
လုပ်ပေးရတော့ညာရဲ့အကြိုက်လုပ်ပေးတာလားတဏှာရဲ့အကြိုက်လုပ်ပေးတာလားညာအကြိုက်လုပ်ပေးမယ်ဆိုလို့ရှိရင်တော့ဘုန်းကြီးတို့ဒကာရမတွေနိဗ္ဗာန်ရောက်အောင်ပါပေါ့ဟုတ်တယ်မို့လားဒါနကုသိုလ်တွေလေးလုပ်တယ်သီလကုသိုလ်တွေလေးလုပ်တယ်ညာငါခိုင်းတာလုပ်တာဆိုညာကြိုက်ပေါ့
ဟုတ်တယ်မလားဘာကြိုက်တော့ဉာဏ်ကြိုက်လို့မယ်ဆိုလို့ရှိရင်ဒုက္ခသစ္စာရမှာလားនិရောဓသစ္စာရမှာလားនិရောဓသစ္စာရချမ်းသာစီချမ်းသာမှာလမ်းကြောင်းလမ်းမှာပေါ့ရောက်သွားမှာပေါ့ဟုတ်တယ်မလားအခုတော့ဒါနကုသိုလ်တော့လုံးရပါတယ်သီလကုသိုလ်တော့လုံးရပါတယ်တခြားအကျက်လုံးရတာလားအာတောတရားအကျက်လုံးရတာလားအဲ့ဒီတော့ကိုယ့်ကိုယ်ကိုပြန်သုံးသပ်ပေါ့လေဒီထဲမှာဒါနကုသိုလ်ပြုဖို့တဲ့ပုံစံများကြီးပါတယ်သီလကုသိုလ်ပြုဖို့တဲ့ပုံစံများကြီးပါတယ်သောတော်ပြောတဲ့ပြောတဲ့ဉာဏ်ကြိုက်လုံနေရတာလားအာတော်တရားကြိုက်လုံနေရတာလားဆိုတာကိုယ့်ကိုယ်ကိုပြန်ပြီးတော့သုံးသပ်ဖို့လိုပါတယ်။ဟုတ်တယ်မလား။အာတော်တရားကြိုက်လုံမယ်ဆိုရင်တော့ဒုက္ခသစ္စာရမှာပဲ။ဉာဏ်ကြိုက်လုံမှဘာသစ္စာရမှာတော့။និရောဓသစ္စာရမှာပုတ်ပင်းမှာကဒါနနဲ့သီလ။ဒါနသီလဘာဝနာပေါ့နော်။တရောကဘုန်းကြီးတို့ခီးသွားဖို့ယင်နဲ့ဒူတာပေါ့။ယင်နဲ့ဒူတယ်သူတို့ကပုတ်ရအောင်ပုတ်မပိနိုင်ဘူးလားပုတ်ပိနိုင်လားပုတ်ပိနိုင်တယ်ဒါပေမဲ့နောက်ကခိုင်းတဲ့ပုတ်ကိုပေါ်မှာမူတယ်ပြီးတော့သူတို့ရဲ့သွားတဲ့လမ်းကြောင်းကလည်းပဲအမျိုးမျိုးမကွဲဘူးလားကွဲသွားလားညာကခိုင်းရင်တော့និရောဓသစ္စာတဲ့နိဗ္ဗာန်ရောက်မှသိကြတယ်တဏှာဆိုတဏှာတော့အဝိဇ္ဇာတော့ဒိဋ္ဌိတော့ဆိုတဲ့အာတော်တရားကခိုင်းရင်တော့တခြားသစ္စာရမလားဒုက္ခသစ္စာရမလားဒုက္ခသစ္စာလေးတွေရမှာမသိကြဘူးလားသိကြလားအခုအာသောတရားကခိုင်းတော့ဒါနကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်လေးတွေ ਨੇ နော်မဆောင်ရွက်ပေးရဘူးလားဆောင်ရွက်ပေးရလားဟုတ်ပြီအဲ့ဒီလိုဆောင်ရွက်ပေးပြီနော်တဏှာကလည်းပဲခိုင်းပါတယ်တဏှာဆိုတဲ့နေရာမှာနှစ်မျိုးရှိတယ်ပေါ့လေကာမတဝဆိုတဲ့ကာမတဏှာကလည်းမခိုင်းဘူးလားငါဘာအယုံကာမဂုဏ်တရားစီစဉ်နေခံစားခြင်း ਨੇ ဒါကဗာတနာတော့ကာမတဏှာဟုတ်တယ်မလားဘဝကောင်းကောင်းရခြင်းနဲ့ဒါကဗာဒနာတော်ဘဝဒနာဒီလိုမလားသားနဲ့သမီးနဲ့ဇနီးနဲ့ခင်ပွန်းနဲ့ဒီလိုနေခြင်းနဲ့တခြားကခိုင်းတာလားဒိဋ္ဌိကခိုင်းတာလားဒိဋ္ဌိကခိုင်းပါဘူးအဲဒီလိုခိုင်းတော့ဘုန်းတော်တရားဓမ္မတွေကနော်ဒါနသီလကုသိုလ်လေးတွေလည်းမလုံးရဘူးလားလုံးရလားဇာလုံးခဲတယ်လည်းမလုံးရဘူးလားလုံးရလားလုံးရတာပဲတခါတခါကြတော့ကမ္မတက္ကနာညံလောက်ကလေးတောင်မှမရှိတဲ့ပုံစံတွေကြတော့เนาะตาအတွက်သမီးအတွက်ဇနီးအတွက်ကိုယ့်ရဲ့ဘဝချမ်းသာမှုအတွက်ခိုးဆိုတိုက်ခိုက်ပြီးတော့လဲရှာမကျွေးရဘူးလားကျွေးရလားတပ်ဖြန့်ညှင်းဆဲပြီးတော့လဲရှာမကျွေးရဘူးလားကျွေးရလားကုသိုလ်နဲ့ကျွေးနေတာလားအကုသိုလ်နဲ့ကျွေးနေတာလားအကုသိုလ်နဲ့ကျွေးနေတော့လဲအကုသိုလ်တရားကလေးတွေကမရှိဘူးလားရှိနေလားဩဒီလိုဆိုတော့เนาะအာတော်တရား၄ပါးကခိုင်းတာကကောင်းတဲ့အလုပ်တွေခိုင်းတာမှမဟုတ်ပဲမကောင်းတဲ့အလုပ်တွေလည်းမခိုင်းဘူးလားခိုင်းလားသားလေးတွေသမီးလေးတွေမင်းသားမင်းသမီးဒီတိုင်းနေလို့ပဲတော့မလဲငါကပြပြနဲ့စင်စင်ရဲရဲနဲ့နေလို့မင်းပဲကြည့်ရဲ့မင်းကြည့်ရဲ့နိုင်သလားအဲ့ဒါကြောင့်မလို့ချမ်းချမ်းသာသာဖြစ်အောင်ဘလို့နည်းနဲ့ပဲရရရအောင်မင်းကြိုးစားပါဆိုတော့ပါဏာတိပါတာလေးနဲ့လည်းမကြိုးစားရဘူးလားကြိုးစားရလားအာရဏရဏလေးနဲ့လည်းမကြိုးစားရဘူးလားကြိုးစားရလားမုသာဝါဒလေးနဲ့လည်းမကြိုးစားရဘူးလားကြိုးစားရလားအဲ့ဒီတော့ကုသိုလ်တရားဖြစ်အောင်လားခိုင်းတာမှာပေါ့ပဲအကုသိုလ်တရားဖြစ်အောင်လဲမခိုင်းဘူးလားခိုင်းနေလားဘယ်လိုကခိုင်းတော့အာသောတရားကခိုင်းတာဘယ်လိုကခိုင်းတော့အဲ့ဒီတော့အာသောတရားခိုင်းလို့လုံးတယ်လို့စင်ရပြန်တင်ကြည့်လိုက်မယ်ဆိုရင်နံပါတ်၁ကအကုသိုလ်အလုံးနံပါတ်၁ကဘာအလုံးတော့နံပါတ်၂ကကာမကုသိုလ်အလုံးနံပါတ်၁ကဘာတော့နံပါတ်3ကရူပကုသိုလ်အလုံးနံပါတ်3ကနံပါတ်4ကအရူပကုသိုလ်အလုံးနံပါတ်4ကဟောအလုံးတွေဘယ်မျိုးလောရတော့ဘယ်လိုခိုင်းလို့လုံးနေရတာတော့အာလောတရားလေးပါးကခိုင်းလို့မလားပြန်ပြောစမ်းဘာလောတွေလုံးနေရတော့အာကုသိုလ်အလုံးကာမကုသိုလ်အလုံးရူပကုသိုလ်အလုံးအရူပကုသိုလ်အလုံးအလုံးဘယ်မျိုးလုံးနေရတော့ဘလူကခိုင်းလို့လုံးနေရတော့ဒီလိုဆိုဟောဒီအလုံးလေးမျိုးဒီဘလူမှာခြေခမ်းနေတော့အာသောတရားမှာခြေခမ်းနေတယ်အဲ့ဒါကိုပြသည့်အနေဖြင့်မဟုတ်ဆရာတော်ဘုရားကြီးကနော်အာသောတရားဆိုတော့ဟောဒီဝင်ရောပရောင်းကြီးပေါ်မှာတဲ့အလုံးလေးမျိုးဆိုတဲ့ကံမျိုးလာပြီးတော့ထောင်းနေပါတယ်တဲ့ဟောဒီမှာအကြောင်းကြီးဘယ်နဲ့ကြောင်းတွေ့တော့အဲ့ဒီလေးကြောင်းတိရှာလာကံလေးမျိုးလားအဲ့ဒီကံလေးမျိုးဒီဘလူခိုင်းလို့လုံးရတာတော့အာသောတရား၄ပါးအာသောတရားခိုင်းလို့လုံးရတဲ့အလုပ်၄မျိုးဖြစ်တဲ့အတွက် အာတော်တရားနဲ့တူတဲ့ဝေယောပရောင်ကြီးပေါ်မှာဟောဒီမှာနော်အပြာစင်းအမဲစင်းကြီးတွေဘယ်နှချောင်းလာထောက်ထားတော့လေးချောင်းလာထောက်ထားတယ်ဒီလိုမလားအဲ့ဒါလို့အာတော်တရားကခိုင်းလို့ဒီလို့ဒီလို့ရတယ်ဆိုတော့အာတော်တရားခိုင်းတဲ့အတိုင်းလုပ်တဲ့အခါမှာအင်းသရောရဲ့အကြောင်းတရားဖြစ်မယ်ဆိုတော့ကျိုးတရားတွေပြန်မရဘူးလားရမလားအာဟုတော်တရားလေးများပြုတ်မယ်ဆိုရင်တခြားအကျိုးရမလားပယ်လေးပါအကျိုးရမလားအပယ်လေးပါသံသရာမကျင်လည်ရဘူးလားကျင်လည်ရနံပါတ်1အပယ်လေးပါဒီလိုမလားအာဟုသောကံအလုံးလုံးမယ်ဆိုရင်ဘယ်နှဘုံရောက်မလဲလေးဘုံရောက်မယ်ဘယ်နှဘုံရောက်မလဲနောက်တကကာမကုသိုလ်ကံဆိုတဲ့အလုပ်ကလေးတွေလုံးမယ်ဆိုရင်ခုနှဘုံရောက်တယ်ဘယ်နှဘုံရောက်မလဲအဲ့ဒီခုနှဘုံကဘာလဲဆိုရင်လူဘုံက2ဘုံနတ်ဘုံက6ဘုံဘယ်နှဘုံရောက်မှာတော့ကနတိရဘာဝနာကကာမကုသိုလ်ကံကလေးတွေလုံးမယ်ဆိုရင်ဘယ်နှဘုံရောက်မယ်အစကပြန်မေးမယ်အာကုသိုလ်ကံလေးတွေလုံးရင်ဘယ်နှဘုံရောက်မယ်ကာမကုသိုလ်ကံလုံးရင်ဘယ်နှဘုံရောက်မယ်၄နဲ့9ပေါင်းတော့17ရှိလာပြီနော်နောက်တစ်ခါရူပကုသိုလ်ဆိုတဲ့ဇံပေါ့နော်အဲ့ဒီဇံဒီမလေးစေရနာလေးပါတော့ကံပေါ့အဲ့ဒီသာကုသိုလ်လေးတွေလုံးမယ်ဆိုရင်လေရူပကုသိုလ်ဘယ်နှပုံရောက်မယ်၁၆ပုံရောက်မယ်ဘယ်နှပုံရောက်မလဲ16နဲ့17နဲ့ပေါင်းတော့20နဲ့ခွန်ဘယ်နှပုံတော့28ပုံဒီလိုမလားနောက်တကနောက်ဆုံးဖြစ်တဲ့ကံကဘာကံလဲတော့အာရူပကုသိုလ်ကံအဲ့ဒီအာရူပကုသိုလ်ကံလေးတွေလုံးရင်အာရူပလေးပုံမရဘူးလားရောက်မလားအေးအဲ့ဒီတော့ကံလေးမျိုးလောက်တဲ့အခါကျတော့ဘောင်းမနဲ့ဘောင်းရောက်30နဲ့တဘောင်းရောက်မှာပေါ့ကံလေးမျိုးလောက်တဲ့အတွက်30တဘောင်းမရောက်ဘူးလားရောက်သွားပြီလားအဲ့ဒီတော့30တဘောင်းရောက်သွားတော့တဘောင်းချင်းလိုက်ပြီးတော့စစ်စစ်ကြည့်လိုက်စမ်းပါနော်အပယ်လေးဘောင်းရောက်ပြန်တော့လေအိုနာသေးနေပဲညီကုန်းချောရတာပဲလူဘောင်းနဲ့ဘောင်းရောက်လဲဘာနဲ့ညီကုန်းချောရမှာတော့ဟောရူပပြမဘုံနဲ့အရူပပြမဘုံနဲ့ရောက်တော့လဲဘာနဲ့နေကုန်းချောရ။ဟောနာသိနဲ့နေကုန်းချောရမယ်။အဲ့တော့နေကုန်းချောဖြစ်တဲ့ဟောနာသိကြီးကိုပြတဲ့အနေနဲ့ဟောဒီမှာနော်အကုတ်တံပတ်ခွေနဲ့တူတဲ့သဝန်းကြီးပြမထားဘူးလားပြထားလား။အဲ့ဒါဒီတခြားလားအကုတ်တံပတ်ခွေလား။အကုတ်တံပတ်ခွေဒီတခြားနဲ့တူတာလား။ဟောနာသိနဲ့တူတာလား။ဟောတဲ့ဘင်းကြီးတဲ့ဘင်းပါအကုတ်တံပတ်ခွေကြီးနဲ့အဆုံးတန်နေရတယ်လို့ဘောရဲဘောရဲဘယ်ဘောပဲရရဘာနဲ့ဆုံးသတ်နေရတော့ဩနာသေးနဲ့ဆုံးသတ်ရတာပဲမဟုတ်လားအဲ့ဒီတော့အာသောတရားကဩမင်းတို့ကွာယခုလူဘွားမနေတော့လူဩနာသေးတွေ့မယ်ကဲနတ်ဩနာသေးလေးတွေ့အောင်မင်းတို့နတ်ဘုံယောက်ျောင်းအလုပ်ကလေးတွေလောက်လိုက်စမ်းပါဆိုတော့ဘုန်းတော်ဒကာဓမ္မတွေကနတ်ဘုံယောက်ျောင်းအလုပ်ကလေးတွေမလောက်လိုက်ရဘူးလားလောက်ရလားနတ်ဘုံယောက်ျောင်းလောက်ရတာတခြားလားကုသိုလ်လားကုသိုလ်သုံးမျိုးထဲမှာကာမကုသိုလ်ပေါ့ဘာကုသိုလ်တော့ကာမကုသိုလ်လို့တော့နတ်ဘုံမရဘူးလားရောက်မလားဘာနဲ့အဆုံးသတ်မယ်ဩနာသိနဲ့အဆုံးသတ်ပြန်ရောက်ဟုတ်တယ်မလားဩနာသိနဲ့တည်ပြီးတော့ပြန်မရဘူးလားရောက်လာမလားပြန်ရောက်လာတော့အတော်တရားကပြောတယ်မင်းဩနာသိနဲ့နတ်ဘုံနတ်ဩနာသိနဲ့တော့တွေ့ပြီးပြီရူပဗြဟ္မာဘုံရဲ့ရူပဗြဟ္မာတို့ရဲ့ဩနာသိနဲ့မင်းမတွေ့ရတာကြာပြီအဲ့ဒီတော့ရူပဗြဟ္မာဘုံသွားစားကွာဆိုတော့ဖုန်းတော်ဒကာဓမ္မတွေကရူပကုသိုလ်ဇံလေးတွေမလုပ်ရဘူးလားလုပ်ရလားလုပ်ရပါဘူး။ကောင်းတထမဆက်လိုက်ရဘူးလားဆက်လိုက်ရလားလုပ်ရပါဘူး။အဲ့ဒါလို့ဆက်လိုက်တော့ရူပပြုံပြမဘုံမရဘူးလားရောက်သွားလား။ဟာနဲ့ဆုံးသတ်ပြီးပြန်လာရမှာလေ။ဟုတ်နာသိနေပဲဆုံးသတ်ပြီးပြန်လာရအောင်ပါပဲ။ဟုတ်တယ်မလား။အဲ့ဒီတော့အတော်တရားကပြောတယ်မင်းကရူပပြမရူပဝန္နာသိနေတော့တွေ့ခဲ့ပြီးပြီ။အရူပဘုံမှာအရူပဝန္နာသိနေမင်းမတွေ့ရတာကြာပြီကဲ။အရူပဘုံသာသာကွာဆိုတော့ဘုန်းတော်ဒကာဓမ္မတွေကအရူပဇံကုသိုလ်လေးတွေမလုံးရဘူးလားလုံးရလားတောင်းတတော့မဆက်လိုက်ရဘူးလားဆက်လိုက်ရလားအဲ့ဒီလိုဆက်လိုက်တာဘယ်ဘလို့မှစိုက်တယ်လဲဆိုတော့အာတော်တရား၄ပါးဆိုတဲ့ဝင်ရောပရောင်းမှစက်ပြရတာမလားဘလို့ကခိုင်းလို့တော့မေးတော့အာတော်တရားကခိုင်းလို့စက်ပြလိုက်ရတာအင်းအရူပကုသိုလ်ဇံလေးတွေစိုက်လိုက်တဲ့အခါကျတော့ဒကာဓမ္မတွေတခြားရောက်တော့မလားအရူပဘုံရောက်တော့မလားအရဘဘုံရောက်သွားပြန်တော့လဲဘာနဲ့တွေ့ပြီးပြန်လာရမှာတော့ဩနာသိနဲ့တွေ့ပြီးတော့ပဲပြန်လာရမှာပဲမဟုတ်လားရှောင်လို့ရပါမလားဩနာသိကနေလောက်အောင်ကြော်သွားလို့ရရဲ့လား သောသရဘောင်ဘယ်ဘောင်မဲသာသာဩနာသေးကလို့အောင်ဘလို့မှကြော်သွားလို့မရဘူးဩနာသေးကနှိမ့်ဆက်ခံပြီးတော့ပဲပြန်လာရတာကြီးပဲတဲ့ကွာမင်းဒီတစ်ခါတော့မကောင်းတဲ့ဘုံလေးမှာငရေတရေစံပိတာသူရကဲမှသွားပြီးတော့မင်းငရေတရေစံပိတာသူရကဲတို့ရဲ့မရှုမလဩနာသေးလေးနဲ့မင်းသွားပြီးတော့ခံစားမအောင်လို့ပြောတဲ့အခါကျတော့ဘုန်းတော်ဒကာရမတွေကတခြားလုပ်ပေးရတာလားအကုသိုလ်ကံလေးတွေလုပ်ပေးရတာလားအာလောတရားတွေဗောင်းမှာအကုသိုလ်ကံတွေတောက်ကလေးတွေမထောက်ပေးရဘူးလားထောက်ပေးရလားအကုသိုလ်ကံကလေးတွေထောက်ပေးလိုက်တဲ့အခါကျတော့တခြားရောက်သွားတာလားအပယ်လေးပါရောက်သွားတာလားအပယ်လေးပါရောက်သွားတော့လေဩနာသေးရှောင်လို့ရပါမလားဩနာသေးရှောင်လို့မရဘူးဩနာသေးနဲ့တွေ့ပြီးတော့ပဲပြန်လာခဲ့ရတာပဲမို့လားအဲ့ဒီတော့ဟောဒီအာသောတရားရှိနေလို့ရှိရင်အာသောတရားကသူကအထိုင်ရနေပြီးတော့စီမံခန့်ခွဲနေပေးနေတဲ့ပုံစံကြီးတွေပဲအကုသိုလ်ကံလေးတွေနဲ့စီမံခန့်ခွဲပေးလိုက်ကုသိုလ်ကံလေးတွေနဲ့စီမံခန့်ခွဲပေးလိုက်ဇန်ကုသိုလ်လေးတွေနဲ့စီမံခန့်ခွဲပေးလိုက်ဒီလိုမလားအမျိုးမျိုးစီမံခန့်ခွဲပြီးတော့အမျိုးမျိုးပုတ်လှုပ်ပေးလိုက်တော့တရားဓမ္မတွေတခြားရောက်သွားမလား30ဘုံအတွင်းမှာရောက်သွားမလားအာသောတရားကပုံပေးတာ30ဘုံမှာလွတ်တဲ့နေရာပုံပေးနိုင်ရဲ့လားဘယ်နေရာကိုပုံပေးတာတော့သောသရဘောင်အတွင်းကိုပဲသူပို့ပေးနိုင်တာပဲဟုတ်တယ်မလားဒါကြောင့်သောသရဘောင်ဒီအာတော်တရားရဲ့နယ်ပယ်ပေါ့ဘယ်လိုရဲ့နယ်ပယ်တော့သူ့နယ်ဆိုတာသူကသိနေတယ်လေဟောဘယ်နေရာကကာမဘောင်ဘယ်နေရာကရူပဘောင်ဘယ်နေရာကအရူပဘောင်ကာမဘောင်ရောက်ရင်ဘယ်လိုဒုက္ခနဲ့တွေ့မယ်ရူပဘောင်ရောက်ရင်ဘယ်လိုဒုက္ခနဲ့တွေ့မယ်အရူပဘောင်ရောက်ရင်ဘယ်လိုဒုက္ခနဲ့တွေ့မယ်အပယ်လေးပါးရောက်ရင်ဘယ်လိုဒုက္ခနဲ့တွေ့မယ်သူကမသိဘူးလားသိနေလားသိမှာပေါ့သူ့နယ်မို့လို့ကိုဟုတ်တယ်မို့လားအဲ့ဒီတော့အာသောတရားလေးပါးရဲ့နယ်တိတရားလား30ဘုံလားအာသောတရားကပို့ပေးရင်30ဘုံပြင်ရောက်သွားမလား30ဘုံအတွင်းမဲ့ရောက်မလား30ဘုံအတွင်းမရောက်ရင်ဩနာသိနေပဲတွေ့ရမှာပဲဒုက္ခသစ္စာနဲ့ကောမတွေ့ရဘူးလားတွေ့ရလားတွေ့ရမှာပဲဒီလိုမို့လားအဲ့ဒီတော့30ဘုံအတွင်းမှာလွတ်ချင်ပါတယ်ဆိုရင်ဒကာဓမ္မတွေသောသရဘောင်အတွင်းမှာလွတ်ချင်ပါတယ်ဆိုရင်ဘလို့တော်လှန်ရမလဲမေးတော့အာသောတရားတော်လှန်ရမယ်ဘလို့တော်လှန်ရမှာတော့အာသောတရားမတော်လှန်ဘဲနဲ့တော့ဘယ်တော့မှသောသရဘောင်ပြင်မရဘူးအာသောတရားမတော်လှန်ဘဲနဲ့သောသရဘောင်ရောက်တဲ့ပုဂ္ဂိုလ်ရှိရလားရှိပါပါဘုရားအေးအာသောတရားရဲ့အလို့ကိုလိုက်နေရတယ်အာသောတရားရဲ့အုတ်ချုပ်မှုခံနေရတယ်အာသောတရားရဲ့အခိုင်ကိုခံနေရတယ်ဆိုရင်တခြားမှာတခြားပဲရောက်ရမှာလားသောသရဘုံတွင်ပဲရောက်ရမှာလားသောသရဘုံမှာလွတ်ချင်ပါတယ်ဆိုရင်ဘုလို့ကိုတော်လှန်ရမယ်အာသောတရားကိုတော်လှန်ရမယ်အာသောတရားကိုသိအောင်တားရမယ်မိမိတို့ရဲ့တဏ္ဍာမှာအာသောတရားတွေမရှိအောင်ဖယ်ရှားပြရမယ်အသားထဲမှာရှိရင်အသားထဲကနေဖယ်ရှားပလိုက်အသွေးထဲမှာရှိရင်အသွေးထဲကနေဖယ်ရှားပလိုက်အရည်ထဲမှာရှိရင်ရည်ထဲကနေဖယ်ရှားပလိုက်ဒီလိုမလားအေးအဲ့ဒီလိုဖယ်ရှားပလိုက်ဆိုတော့အာသောတရားကလည်းပဲဘုန်းတော်ဒကာရမတွေရဲ့ခန္ဓာကိုယ်ထဲမှာနေရမလဝင်ပြီးတော့နေရမယူထားဘူးလားယူထားလားအသားထဲမှာလည်းရှိတာပဲအသွေးထဲမှာလည်းအရည်ထဲမှာလည်းရှိတာပဲဆံပြားကနေခြေပြားအဆုံးအာသောတရားတွေနေရမယူတဲ့နေရာရဲ့လို့ရှိရလားဆံမင်းကလေးတွေပင်ပေါက်လာတယ်ဘလို့ဆံမင်းတော့ငါဆံမင်းဆိုကြတဲ့ကောကအာသောတရားရဲ့အုံချုံမှုမခံရဘူးလားခံရလားအေးညောင်းနေညာတယ်ကြိုက်တယ်ခဲတယ်ဘလို့ကြိုက်တာတော့ငါညောင်းတယ်ငါညာတယ်ငါကြိုက်တာငါခဲတာဒီလိုမလားအာသောတရားကင်းသလားမကင်းဘူးလားငါဆိုတာတခြားလားဒိဋ္ဌိလားဒိဋ္ဌိမြင်နေကြတဲ့နာနဲ့စားတယ်ထိတယ်တွေ့တယ်စိတ်ကလေးပေါ်ပြန်တော့လဲအဲ့ဒီစိတ်ကလေးစိတ်ကလေးဒီတခြားစိတ်ကလေးပေါ်မှာတခြားနဲ့ဆွဲတာလားငါနဲ့ဆွဲတာလားရောရဖောက်ပြန်မှုလေးပေါ်ပြန်တယ်လဲရောရဖောက်ပြန်မှုလေးကိုတခြားနဲ့ဆွဲတာလားငါနဲ့ဆွဲတာလားဝရဏလေးပေါ်ပြတော့လဲဝရဏလေးတခြားနဲ့ဆွဲတာလားငါနဲ့ဆွဲတာလားငါဆိုတာကဒိဋ္ဌိယောနာကိုယောနာမှာသိလို့လားမသိလို့လားမသိတာကအဝိဇ္ဇာဩငါဆိုတဲ့ဒိဋ္ဌိအမြင်လေးရှိနေတဲ့အခါကျတော့ငါအနာမခံနိုင်ဘူးငါအကျင့်မခံနိုင်ဘူးငါဒုက္ခမရောက်ရောက်မခံနိုင်ဘူးငါဆိုတဲ့ဆွဲလေးအပေါ်မှာတဏှာဆိုတဲ့သဘောမျိုးလေးနဲ့မညာဘူးလားညာလားကိုယ့်ကိုယ်ကိုညာတန်နေတာဒီတခြားသဘောလားတဏှာသဘောလားမကောင်းတဲ့ဝေဒနာလေးမခံကျင်ပါဘူးကောင်းတဲ့ဝေဒနာလေးမှတွေ့ကျင်ပါတယ်ဆိုတာတခြားသဘောလားတဏှာသဘောလားအဲဒီတော့ဝိဇ္ဇာဒိဋ္ဌိတဏှာဆိုတဲ့အသောတရားကမိမိခန္ဓာကိုယ်ထဲမှာနှံပြဝင်ရောက်နေတာပဲ အဲဒီဝင်ရောက်နေတဲ့ဝိဇ္ဇာတဏ္ဍိဋ္ဌိတွေအာသောတရားကိုဖုံးတဲ့ဓမ္မတွေကတော်လန်ပြရမယ်တော့တခြားသောတော်လန်ရမလားဒီခန္ဓာကြည့်တော်လန်ရမလားသံမင်းမှာအာသောတရားကန့်နေရင်သံမင်းမှာမကတ်စေနဲ့ခန္ဓာကိုယ်မှာအာသောတရားကန့်ရင်ခန္ဓာကိုယ်မှာမကတ်စေနဲ့မျက်စိနာလကောင်လျာကိုယ်မှာအာသောတရားကန့်ရင်မျက်စိနာလကောင်လျာကိုယ်မှာမကတ်စေနဲ့ဒီလိုမလားအသားထဲမှာကန့်ရင်အသားထဲမှာလည်းမရှိစေနဲ့အသွေးထဲမှာကန့်ရင်အသွေးထဲမှာလည်းမရှိစေနဲ့အလုံးချောင်ပြီးတော့ကြည့်လိုက်တဲ့အခါကျတော့ဆံများကနေခြေပြားဆိုတခြားလားခန္ဓာ၅ပါးလားခန္ဓာ၅ပါးပဲမို့လားဘယ်လိုတွေပါလဲရူပခန္ဓာဝေဒနာခန္ဓာသင်္ညာခန္ဓာသင်္ခါရခန္ဓာဝိညာဏခန္ဓာခန္ဓာဘယ်နှပါးတော့မျက်စိနဲ့စဉ်းစားတော့ဗာစိတ်ကလေးတွေပေါ်မယ်မျက်စိတ်ခန္ဓာဘယ်နှပါးကြားစိတ်ခန္ဓာဘယ်နှပါးနာစိတ်ခန္ဓာဘယ်နှပါးသာစိတ်ခန္ဓာဘယ်နှပါးခြေစိတ်ခန္ဓာဘယ်နှပါးတွေးစိတ်ခန္ဓာဘယ်နှပါးဒီလိုဆိုရင်မြင်တိုင်းမြင်တိုင်းမှာလဲဒါခန္ဓာ၅ပါးပါပဲဒါငါမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါနဲ့မဆိုင်ဘူးဟောတာခန္ဓာ၅ပါးပါပဲလို့သိအောင်လို့ကြားတိုင်းကြားတိုင်းလဲဘယ်လိုသိအောင်လို့ရမှာလဲခန္ဓာ၅ပါးလို့သိအောင်လို့နာတိုင်းနာတိုင်းလဲခန္ဓာ၅ပါးသိအောင်လို့စားတိုင်းစားတိုင်းလဲခြေတိုင်းခြေတိုင်းလဲတွေးတိုင်းတွေးတိုင်းလဲအဲ့တော့ခန္ဓာ၅ပါးသိအောင်တတိလေးကတ်ထားရမယ်ဝရိယတရားကလေးကစိုက်ထားရမယ်တမာရီတရားကလေးကလည်းစွတ်စွတ်ဆက်ဆက်မဖြစ်ရဘူးလားဖြစ်ရမလားတတိယဝရိယရတမာရီရမြင်ရင်မြင်တဲ့အချိန်မှာကြည့်ပေးလိုက်ဟုတ်တယ်မလားမြင်တဲ့အချိန်မှာတတိလေးကတ်ပေးလိုက်ဝရိယတရားကလေးကလည်းမြင့်တင်ပေးလိုက်တမာရီတရားကလေးကလည်းစိုက်ပေးလိုက်အဲ့လိုစိုက်ပြီးတော့နောက်ကပညာမဲ့ခင်တစ်ပါးနဲ့ကြည့်လိုက်တဲ့အခါကျတော့တခြားတွေမှလားမြင်စိတ်ခန္ဓာတွေမှလားမြေစိတ်ခန္ဓာမတွေ့သေးရင်ဘယ်လိုရှိနေလို့တော့အာသောတရား၄ပါးရှိနေလို့ဘယ်လိုရှိနေလို့တော့အဝိဇ္ဇာကဖောင်းလန်းတာတော့မြေစိတ်ခန္ဓာမတွေ့နိုင်ဘူးပေါ့အဝိဇ္ဇာဖောင်းလန်းတာတော့မြေစိတ်ခန္ဓာမတွေ့နိုင်တော့ငါဆိုတဲ့ဆက်မရဘူးလားငါဆိုတာတခြားလားဒိဋ္ဌိလားဟောငါကြည့်လို့ကောင်းလိုက်တာဆိုတော့ဒိဋ္ဌနာမလာဘူးလားလာလားအဲ့ဒီတော့မြေစိတ်ခန္ဓာမတွေ့ရင်အာသောတရား၄ရှိနေလို့ပေါ့အာသောတရားကိုတောင်းတာပြည့်မယ်ဆိုမြေစိတ်ခန္ဓာကိုမြေစိတ်ခန္ဓာမှသိအောင်လို့မြေစိတ်ခန္ဓာမှသိသွားရင်အာသောတရားမပြေးဘူးလားပြေးမှာလားမြေစိတ်ခန္ဓာမှသိတော့ခန္ဓာကိုခန္ဓာမှသိတော့တခြားကိလေသာဆင်းမလားအဝိဇ္ဇာကိလေသာဆင်းမလားခန္ဓာကိုခန္ဓာမှသိတော့ခန္ဓာကတခြားလားယုံနာလားယုံနာလို့သိသွားတာနဲ့ငါတည်းဆက်ရှိသေးလားဒိဋ္ဌသဘောမဆင်းဘူးလားဆင်းသွားလားယုံတရားနဲ့တရားဖြစ်ပြင်းပါဖြစ်တတ်တော့ဖြစ်ပြပါသေးစားတော့ဟောဖြစ်ပြဒုက္ခသစ္စာပဲတာယာဘုရားတမဲဘုရားဘယ်ရှိမှာတော့အများအားဖြင့်အများအားပြည့်နေတဲ့ဒီဒုက္ခသစ္စာခန္ဓာကိုယ်ကြီးဟာတာယာဇရာလည်းမရှိဒီလိုမလားနေတဲ့ဘုရားလည်းမရှိရုံးဇရာမုန်းဇရာအတိမပြေးဘူးလားပြေးနေလားပြေးပါဗျာကာမတဝဘဝတဝလေးတွေလည်းမပြေးဘူးလားပြေးမှာလားအဲဒီတော့အာတောတရားကင်းစေခြင်းမာတယ်ဆိုရင်မြေစိတ်ခန္ဓာပေါ်လာရင်ဘာသိအောင်လုပ်ရမလဲမြေစိတ်ခန္ဓာကိုသိအောင်လုပ်ဟုတ်တယ်မလားကြားစိတ်ခန္ဓာပေါ်လာရင်ဘာသိအောင်လုပ်ရမလဲ။နာစိတ်ခန္ဓာပေါ်လာရင်ဘာသိအောင်လုပ်ရမလဲ။ကြားစိတ်ခန္ဓာပေါ်လာရင်ဘာကိုသိအောင်လုပ်ရမလဲ။ခြေသိစိတ်ခန္ဓာပေါ်လာရင်ဘာကိုသိအောင်လုပ်ရမလဲ။ခြေသိစိတ်ခန္ဓာ၅ပါးကိုသိအောင်လုပ်။ဒီလိုမလား။တွေးတိုင်းတွေးတိုင်းလည်းဘာသိအောင်လုပ်ရမလဲ။တွေးတော်စိတ်ခန္ဓာ၅ပါးကိုသိအောင်လုပ်။ဒီလိုမလား။အဲဒီကဘယ်အချိန်မှပဲဖြစ်ဖြစ်ခန္ဓာ၅ပါးသိအောင်မလုပ်ရဘူးလားလုပ်ရလား။ခန္ဓာ၄ပါးတော့လည်းဗာတိအောင်လုပ်ရမယ်ခန္ဓာ၅ပါးယုံတဲ့တရားပဲမဟုတ်လားဩလမ်းကလေးတလမ်းချင်းတလမ်းချင်းရှောက်ပြန်တော့လည်းခန္ဓာ၅ပါးယုံတဲ့တစ်ပါးပဲစားနေပြန်တော့လည်းခန္ဓာ၅ပါးယုံတဲ့တစ်ပါးပဲလျှောက်နေပြန်တော့လည်းခန္ဓာ၅ပါးယုံတဲ့ဘယ်ချိန်မှပဲဖြစ်ဖြစ်ဘယ်ဣရိယာပုတ်မှပဲဖြစ်ဖြစ်ဘယ်ခိုက်တဲ့ဘယ်ကာလမှပဲဖြစ်ဖြစ်ဒကာဓမ္မတွေတခြားနဲ့နေတာလားခန္ဓာ၅ပါးနဲ့နေတာလားအေးအဲ့ဒီခန္ဓာ၅ပါးနဲ့နေတာကိုခန္ဓာ၅ရာမမှမသိသေးရဲ့ကာလပတ်လုံးဘယ်လိုရှိနေလို့တော့အာသောတရား၄ပါးရှိနေလို့ဘယ်လိုရှိနေလို့တော့အာသောတရား၄ပါးရှိနေအာသောတရားခိုင်းတာလုံးရပါပဲမင်းတရားထိုင်တာကြာပြီနားလဲနားနေပြီကျင်လဲကျင်နေပြီမင်းဒီလောက်နားလာကျင်တာမင်းခံနေမှလားရွှေ့ပေးလိုက်ဘယ်လိုကခိုင်းတော့အာသောတရားခိုင်းတော့မရွှေ့ရဘူးလားရွှေ့ရလားအဲ့ဒီရွှေ့တဲ့ဒါရွှေ့တာဒီတခြားလားကံလေးပဲလားကဲဆိုရင်ဓာတ်ထောက်လိုက်ပြီပေါ့ဟုတ်တယ်မလားဓာတ်ထောက်လိုက်တာတော့ဓာတ်ထောက်လိုက်ပြီဆိုရင်တခြားရောက်မလား30ဘုံတင်းရောက်မလားဘာနဲ့တွေ့မှာတော့ဩနာတင်းနဲ့တွေ့ဘာနဲ့တွေ့မှာတော့
အဲ့ဒီတော့ထိုင်နေရင်းကနေဟိုဘက်ဒီဘက်ရွှေ့တာအကောင်းမထင်နဲ့ကိုနာသေးနဲ့တွေးဖို့အလုပ်ကလေးတွေလုပ်နေတယ်လို့မှတ်လိုက်ဟုတ်တယ်မလားအဲ့ဒီတော့ဩနာသေးနဲ့မတွေ့ကြပါဘူးဆိုရင်အာသောတရားခန္ဓာလုံးရမလားမလုံးရဘူးလားနားရကျင်နဲ့ကြိုက်တဲ့ခန္ဓာလေးပေါ်လာရင်နားရကျင်ကဘလို့ရဖောက်ပြန်မှုတော့သိတာကဘလို့ကသိတာတော့နာငါသိတာခံစားတာကလည်းဘလို့ကခံစားတာတော့ဝရဏဆိုတဲ့နာငါခံစားတာဒီလိုမလားအဲ့ဒါတော့တိပြီးတော့ပြေးလိုက်တဲ့အခါကျတော့အာသောတရားလေးတွေရှိသလားမရှိတော့ဘူးလားအာသောတရားမရှိတာဘလို့စားဝင်လာတော့လို့မေးတော့ဉာဏ်အစားဝင်လာဘလို့စားဝင်လာလို့တော့ဉာဏ်တရားတခြားပြောတာလားမဲခင်တရားလားမဲခင်တရားကခံတယ်လို့တရားဓမ္မတွေကလုံးလိုက်ပြီဆိုတဲ့အခါကျတော့ဒါကယုတ်တရားဒါကနန္တရားဒါကဖြစ်သောဒါကပြည့်သောဒါကဒုက္ခသစ္စာသောမသိရဘူးလားသိရလားဘယ်လိုခိုင်းလို့လုံးနေတာတော့ဉာဏ်ခန္ဓာလုံးရင်ယုံနာကိုယုံနာမှသိမယ်ဉာဏ်ခန္ဓာတိုင်းလုံးရင်ခန္ဓာကိုခန္ဓာမှမသိဘူးလားဉာဏ်ခန္ဓာလုံးတိုင်းလုံးရင်ဖြစ်ပျက်ကိုဖြစ်ပျက်မှမသိဘူးလားအဲ့ဒါတော့သိတဲ့အခါကျတော့ဟောကုသိုလ်လေးအကုသိုလ်ယုံနာကိုယုံနာမှသိဖြစ်ပျက်ကိုဖြစ်ပျက်မှသိနေတဲ့ပုဂ္ဂိုလ်တည်းအကုသိုလ်လို့လုံးမလားညာကအကုသိုလ်ဖြစ်အောင်ခိုင်းပါလားမခိုင်းဘူးလား ဘာဖြစ်အောင်ခိုင်းပါတော့ကုသိုလ်ဖြစ်အောင်ခိုင်းမယ်ကုသိုလ်ကဘယ်နှမျိုး၃မျိုးဘာကုသိုလ်တွေတော့ဒါနာကုသိုလ်ဘာဝနာကုသိုလ်ဘယ်နှမျိုးတော့အဲ့ဒီ၃မျိုးကိုညာကခိုင်းပြီဆိုအတော်ခိုင်းတာနဲ့မတူတော့ဘူးတူသလားမတူဘူးလားမင်းကလှူလို့ကွာဒါပေမဲ့လူချမ်းသာနဲ့ချမ်းသာတော့မင်းစုမတောင်းနဲ့လူချမ်းသာနဲ့ချမ်းသာတော့မင်းမရစင်နဲ့လူချမ်းသာနဲ့ချမ်းသာတာဒုက္ခသစ္စာဘလူကပြောတော့ဉာဏ်ကပြောတာဘလူကပြောတော့လူချမ်းသာနဲ့ချမ်းသာပြောတာချမ်းသာတာပါကွာသဘောကဒုက္ခသစ္စာမင်းမလို့ကျင်စမ်းမှနဲ့ဘလူကသင်ပေးတော့ဉာဏ်ကသင်ပေးတော့လူချမ်းသာနဲ့ချမ်းသာလူကျင်သေးလားအေးလူချမ်းသာနဲ့ချမ်းသာဒုက္ခသစ္စာဒုက္ခသစ္စာမှလူရဖြစ်တဲ့နိဗ္ဗာန်ချမ်းသာကိုသာရရပါလို့ဤလို့ဆုတောင်းကလေးတွေမမှန်ဘူးလားမှန်သွားလားအေအိုခြင်းဆင်းရဲနာခြင်းဆင်းရဲသိခြင်းဆင်းရဲဆင်းရဲပေါင်းမှလူချင်းချမ်းသာရဖြစ်တဲ့နိဗ္ဗာန်ချမ်းသာကိုသာရခြင်းလို့လူပါတယ်တမ်းပါတယ်သီလဆောက်တည်တယ်အလောကလေးတွေမမှန်ဘူးလားမှန်သွားလားဘလူကခိုင်းတာတော့ညာကခိုင်းတာဆိုတော့ဒါနကုသိုလ်ဆိုတဲ့ယင်သီလကုသိုလ်ဆိုတဲ့ယင်ဘာဝနာကုသိုလ်ဆိုတဲ့ယင်အဲ့ဒီယင်တွေကလမ်းမှရောက်အောင်ပို့ပေးမှလားလမ်းမှရောက်အောင်ပို့ပေးမှလားအဲ့ဒီယင်မောင်မှာတက်ပြီးတော့မောင်းနေတဲ့ပုဂ္ဂိုလ်ကအာသောတရားကမောင်းတာလားညံကမောင်းတာလားအာသောတရားမောင်းရင်တော့ကြောက်ထဲရမှသိကြတယ်ဒါနတော့ဒါနပဲသီလတော့သီလပဲအာသောတရား၄ပါးကတက်ပြီးတော့ဒီကားကိုတက်မောင်းမယ်ဆိုရင်တခြားရောက်မှလားကြောက်ထဲရောက်မှလားခေါင်းတော်ဓမ္မတွေကအာသောတရားတက်မောင်းခံမှလားညံတက်မောင်းစေရမှလားညံကတက်မောင်းမယ်ဆိုရင်တခြားရောက်မှလားနိဗ္ဗာန်ရောက်မှလားနိဗ္ဗာန်ရောက်မှဥနာသိနဲ့ကင်းမှာပေါ့ဒါကြောင့်မလို့ဉာဏ်ကလေးအစဝင်လိုက်ဉာဏ်ကအတော်တရားတွေကိုတိုက်ချောက်ပြီးတော့မပြေဘူးလားပြေလားဉာဏ်ကအတော်တရားတွေတော်လှန်ပြီးတော့မပြေဘူးလားပြေလားအတော်တရားတွေတော်လှန်ပြေးလိုက်တာနဲ့ဝေယောပရောင်းလည်းမရှိတော့ဘူးပေါ့အတော်တရားလေးပါခိုင်းလို့လို့တဲ့ဓာတ်တွေကိုရှင်းအောင်မလားဓာတ်တွေနဲ့ဖျော်ဖျက်ပြိုကွဲဒီလိုမလားဝေယောပရောင်းကိုရှင်းအောင်မလားဓာတ်တွေလည်းရှင်းအောင်မလားအော်မရှိတဲ့အခါတော့ဩနာသေးဆိုတဲ့အကုသမခွေကြီးကိုရှင်းအောင်မလားသဝိုင်းကြီးမပြတ်ဘူးလားပြတ်သွားမလားဒီသဝိုင်းကြီးကဘယ်သွားမယ်သဝိုင်းတော့30ဘုံသွားမယ်သဝိုင်းဘယ်သွားမယ်သဝိုင်းတော့ခေါင်းကြီးတရားဓမ္မတွေကဘယ်သွားကျင်တာတော့နိဗ္ဗာန်သွားရင်တော့ဒီသဝိုင်းကြီးကိုဖြဲတခြားနဲ့ဖြတ်တာလားညံနဲ့ဖြတ်တာလားညံနဲ့ဖြတ်တော့တခြားကိုဖယ်ရှားပြီးပြတ်မလားအာသောတရားဖယ်ရှားပြီးပြတ်မလားအာသောတရားကင်းပြီကောင်းပြီဆိုကြတဲ့ကိုကသဝဉ္ဇီလည်းပြဲအေးသောတာပန်ယောက်ျားကံဒီလည်းပြဲဟုတ်တယ်မလားအဲ့ဒါတော့ပြတ်သွားတဲ့အခါကျတော့တခြားလမ်းနေပေါက်လာမှလားနိဗ္ဗာန်ယောက်ျားချင်းနေပေါက်လာမှလားနိဗ္ဗာန်ယောက်ျားချင်းကတခြားလမ်းမဲခင်လားမဲခင်နေတခြားရှုမှလားခန္ဓာရှုမှလားခန္ဓာကဖြစ်ပြပါသစ္စာမဲခင်တရားကဘာသစ္စာဩနာတွေကင်းသွားတော့ဘာသစ္စာသေးတော့သမုဒယသစ္စာသိသွားတာဒီတခြားလားသဝန်းကြီးပြုတ်ပြတ်သွားတာပဲလားအေးသမုဒယသစ္စာသိပြီဆိုမှတော့ချမ်းသာဒုက္ခမရဘူးလားရမှာလားချမ်းသာဒုက္ခဒီတခြားလားនិရောဓသစ္စာလားလမ်းကြောင်းလမ်းမှမရဘူးလားရောက်သွားလားလမ်းကြောင်းလမ်းမှရောက်သွားတဲ့အတွက်ချမ်းသာစေချမ်းသာမှနဲ့တွေ့ရပြီဆိုတဲ့အခါကျတော့
ဘုန်းတို့ဒကာရမတွေလည်းပဲလမ်းကြောင်းလမ်းမှာချမ်းသာခြင်းချမ်းသာမှရအောင်နေရှိတဲ့၍ညရှိတဲ့၍အချိန်ရှိတဲ့၍တခြားအားကိုးရမလားမဲခင်အားကိုးရမလားအဲဒါကြောင့်မဲခင်ဆိုတဲ့ညာကလေးအားကိုးပြီးတော့နော်အများရန်ညာကလေးကိမ့်ပြီးတော့နေကြပါလို့တိုက်တွန်းရင်းနဲ့ဒါတွေသုံးရင်ခေါ်ကတရားပွဲညီကောင်း၆ပါးပါ